Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ဘူယိုအမေရိကန်တန်ရဲ့2015ခုနှစ်အောက်တိုဘာလ1ရက်ကြာသပတေးနေ့ညနေပဲ6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါတယ်။ကျွန်မခွာညိုပါရှင်။အခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ပြထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါပါ။ဆီးရီးယားမှာအမေရိကန်နဲ့ရုရှားတစ်ဖက်နဲ့တစ်ဖက်ရှောင်နိုင်ရေးနှစ်နိုင်ငံစစ်ဖက်တွေအမြန်ဆုံးဆွေးနွေးကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။အာဖဂန်နစ္စတန်ကွန်ဒူးစ်မြို့တစ်စီတစ်ပိုင်းကိုပြန်သိမ်းနိုင်ပြီလို့အာဖဂန်စစ်တပ်ကပြောပါတယ်။ဟတ်ပွဲတော်လူအုပ်ပြိုကျမှုတွင်သေဆုံးသူအီရန်နိုင်ငံသား464ယောက်ရှိပြီလို့အီရန်နိုင်ငံကပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဒီကနေ့အတွက်ပြည်တွင်းသတင်းလွှာတွေထဲမှာဆိုရင်တော့ရွေးကောက်ပွဲအတွက်လုံခြုံရေးယူဖို့ပြင်ဆင်မှုတွေနဲ့ပတ်သက်လို့
25မှာစခတ်မှာပါ20မှာကျွန်တော်တင်နေပြီပါမဲယုံရဲ့လုံညုံရေးတော့အထူးရဲ့ထားပြီးတော့ဂျန်နဲ့မဲတဲ့ပူတာတို့နည်းမြေလုံညုံရေးတော့
လာမဲ့ရွေးကောက်ပွဲအတွက်အထူးရဲတပ်ဖွဲ့ဝင်တွေကိုအသုံးပြုသွားမယ်အကြောင်းရန်ကုန်အရှေ့ပိုင်းခရိုင်ရဲမှုရဲပြောပြချက်နဲ့အတူရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအပြစ်ရရေးကြိုးပမ်းဆောင်ရွက်မှုဟာရောဘလောက်ထိခရီးပေါက်ပါပြီလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်များများကအပြစ်ရစားချုပ်မှာပါဝင်လက်မှတ်ရေးထိုးခြင်းမပြုတော့ဘူးလို့ကြေညာခဲ့တဲ့အဓိကအကြောင်းတွေကရောဘာတွေလဲဆိုတာပြည့်ပြည့်စုံစုံထုတ်လွှင့်ပေးပါမယ်ရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကကြေညာပေးကြပါမယ်ရှင်
စီးရီးယားနိုင်ငံမှာတိုက်ခိုက်ကြခြင်းတွင်တစ်ဖက်နဲ့တစ်ဖက်ရှောင်ရှားနိုင်ရင်နီလန်းတွေကိုဆွေးနွေးဖို့အမေရိကန်နဲ့ရုရှားစစ်ဖက်နှစ်ခုအကြားအရေးပေါ်ဆွေးနွေးပွဲတစ်ခုလုပ်ပါလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတောင်းဆိုလိုက်ပါတယ်။ IS အဖွဲ့ကိုပြစ်မှတ်တာတိုက်ခိုက်ဖို့ကကိစ္စရပ်တစ်ခုဖြစ်ပြီးအဲ့ဒီလိုဖြစ်မနေဘူးဆိုရင်တော့မိမိတို့စိုးရိမ်ပါတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီလက်ဗရော့ဖ်နဲ့အတူမစ္စတာကယ်ရီကပြောပါတယ်။စီးရီးယားကအစ္စလာမ်စစ်သွေးကြော IS အစွန်းရောက်ပြစ်မှတ်တွေလို့ဆိုတာတွေကိုရုရှားကလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်သူကအဲ့ဒီလိုပြောတာပါ။စီးရီးယားကလည်း IS အဖွဲ့ကိုဖယ်ရှားပစ်ချင်တယ်လို့ရုရှားကပြောပေမဲ့လုံဆောင်ပုံကြောင့်စိုးရိမ်မှုတွေဖြစ်လာစေတာပါ။ရုရှားကလေကြောင်းတိုက်ခိုက်မှုလုပ်တဲ့နေရာတွေဟာ IS လက်နက်ကင်တွေရှိတဲ့နေရာတွေမဟုတ်တာကြောင့်ဒီအခြေအနေကပြဿနာတစ်ခုဖြစ်နေရတာလို့အမေရိကန်ကာကွယ်ရေးဝန်ကြီး H Carter ကပြောပါတယ်။သူတို့နှူးဆွနှူးဘက်ကအပြူသဘောဆောင်တယ်လို့ Mr. Gary နဲ့ Mr. Lovelock တို့ကပြောပေမဲ့ဘယ်လိုရှေ့ဆက်သွားမယ်ဆိုတဲ့အပေါ်လုံဆရာတွေအများကြီးကြံသေးတယ်လို့အသိအမှတ်ပြုပြောဆိုကြပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုဟာIS ပြစ်မှတ်တွေကိုဥတီချက်ထားတာမဟုတ်ဘဲတခြားပြစ်မှတ်တွေကိုဥတီတာလို့ဆိုတဲ့ပြောဆိုချက်တွေကို Mr. Lavrov ကပယ်ချထားပါတယ
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကန်ဒက်စ်မြို့မှာမနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့ကန်ဒက်စ်မြို့ရဲ့တစိတ်တပိုင်းကိုတာလီဘန်စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ခဲ့တယ်လို့အာဖဂန်စတက်ကပြောပါတယ်။အစိုးရတပ်ဖွဲ့တွေကကန်ဒက်စ်မြို့မှာအသာစီးရနေတဲ့အကြောင်းအာဖဂန်အောက်လွှတ်တော်ဥက္ကဋ္ဌအဗ်ဒူရူအစ္စရာဟီမီကသတင်းတောက်တွေကိုပြောခဲ့တာပါ။ဒါပေမဲ့မြို့ကိုထိန်းချုပ်ထားနိုင်ပြီလားဆိုတာကိုတော့သူကအသေးစိတ်မပြောခဲ့ပါဘူး။ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရစီဒစ်စီဒီကီကလည်းအာဖဂန်တပ်ဖွဲ့တွေကညလုံးပေါက်ထိုးစစ်ဆင်မှုတွေဆင်နွှဲခဲ့တာမှအောင်မြင်မှုရနေတဲ့အကြောင်းဖီဝေကိုပြောပါရယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေရဲ့ထိုးစစ်ဆင်မှုအတွင်းတာလီဘန်တွေယာနဲ့ချီတိုက်ဆုံခဲ့တဲ့အကြောင်းနဲ့လောလောဆယ်မှာတော့ကန်ဒက်စ်မြို့ကအရက်သားတွေကိုကူညီနိုင်ဖို့အာရုံစိုက်လှုပ်ဆောင်နေပြီးတစ်ချိန်တည်းမှာလည်းတာလီဘန်တွေဘက်ကလုံခြုံရေးအရာအနှောက်အယှက်ထပ်မပေးနိုင်အောင်လှုပ်ဆောင်နေတယ်လို့မစ္စတာဆာဒီကီကပြောပါရယ်။ကန်ဒက်မြို့ဒေသခံတွေကတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားနိုင်ပြီလို့ဒီကနေ့အစောပိုင်းမှာသတင်းတောက်တွေကိုပြောပါရတယ်။ဒီနေ့နာနီကစလို့မြို့ကိုဝင်သိမ်းခဲ့ကြတဲ့တာလီဘန်တွေကတော့သူတို့ကပဲမြို့ကိုဆက်လက်ထိန်းချုပ်ထားဆဲပါလို့ဆိုပါရတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကမြို့ကိုခဏပဲပြန်လည်သိမ်းနိုင်ခဲ့တာဖြစ်ပြီးအခုချိန်ထိမြို့ဟာတာလီဘန်ထိန်းချုပ်မှုအောက်မှာဆက်ပြီးတော့ရှိနေတော့မယ်လို့တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါရရှင်။
ဆော်ဒီအာရေဗျနိုင်ငံမှာနစ်စင်လုံနေကြမွတ်စလင်ဖျားဖူးကာလာတွင်ပြီးခဲ့တဲ့သတင်းပတ်ကလူအုပ်ပြိုကျတာကြောင့်တေဆုံသွားတယ်လို့အတည်ပြုနိုင်တဲ့အီရန်နိုင်ငံသား464ယောက်ထိရှိသွားပြီလို့အီရန်နိုင်ငံဟတ်အဖွဲ့အစည်းကဒီကနေ့ပြောပါတယ်။မက္ကာမြို့ပြင်ပမှာပြီးခဲ့တဲ့သတင်းပတ်ကဖျားဖူးတွေဝယုံသုံးကနဲ့ပြိုလဲကြတဲ့ဖြစ်ရပ်ဖြစ်ခဲ့တာပါ။ဂျာတာပရီနေ့အထိကတော့တေဆုံသူအီရန်နိုင်ငံသားအရေအတွက်ဟာအခုနောက်ပြောတဲ့အရေအတွက်ရဲ့ထက်ဝဲပဲရှိခဲ့ပြီးဂျန်နဲ့လူတွေရဲ့ကံကြမ္မာကိုသိမထားခဲ့သေးပါဘူး။စုစုပေါင်းတည်ဆုံသူအရေအတွက်969ဦးထက်မနည်းရှိပြီးပြည်ရနိုင်ငံသားကအများဆုံးဖြစ်တယ်လို့ဆော်ဒီအာရာဘိုင်တွေကပြောထားပါတယ်။ရဲတွေကလမ်းတွေကိုပိတ်ထားတာနဲ့ညံ့ပြင်းတဲ့စီမံခန့်ခွဲမှုကြောင့်မီနာမြို့မှာအခုလိုလူအုပ်ကြီးဝရုံးသုံးကားပြိုကျတဲ့ဖြစ်ရပ်ဖြစ်ခဲ့တာလို့ဖျားဘူးတွေကအပြစ်တင်ပြောဆိုထားပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအီရန်တာဝန်ရှိသူတွေကဆော်ဒီအာရေဗျနိုင်ငံကိုအပြင်းအထန်ပြစ်တင်ဝေဖန်ထားပြီးတီဟူရန်မြို့ကဆော်ဒီတန်ယုံအပြင်ဘက်မှာအီရန်နိုင်ငံသားတွေနေစဉ်လူဆန္ဒပြကန့်ကွက်ကြတာပါ။နှစ်နိုင်ငံအကြားဗိုလ်ဒူးတွေကဆွေးနွေးခဲ့ကြပြီးတေဆုံသူအီရန်နိုင်ငံသားတွေကိုဖြစ်နိုင်သမျှအမြန်ဆုံးပြန်ပို့ပေးဖို့သဘောတူခဲ့ကြပါတယ်။အဲဒီဟတ်ပွဲတော်ကိုသွားတဲ့မြန်မာနိုင်ငံကမွတ်စလင်တွေထဲမှာတော့ သေဆုံးသူ6ဦးထက်မနည်းရှိပြီး9ဦးကတော့ပျောက်ဆုံးနေဆဲရှိပါတယ်။အစောပိုင်းကပျောက်တဲ့ဆင်းနဲ့မှာပါတဲ့အမျိုးသမီးတူကိုတော့ဆေးရုံမှာပြန်တွေ့တယ်လို့မြန်မာနိုင်ငံအစ္စလာမ်ကောင်စီဌာနချုပ်တာဝန်ရှိသူတူကပြောပါတယ်
။အာဖဂန်နစ္စတန်နဲ့ဆက်အနီးကစစ်သွေးကြွတွေပုံအောင်နေပုံရတဲ့နေရာတွေကိုပါကစ္စတန်စစ်တပ်ကဒီကနေ့မနက်ပိုင်းတိုက်လေယာဉ်တွေနဲ့ဘုံးကျဲတိုက်ခိုက်ခဲ့တာမှာစစ်သွေးကြွ25ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်။ပါကစ္စတန်တာလီဘန်တွေနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေနဲ့အာဖဂန်နိုင်ငံအတွင်းလူတွေတည်ကြည်ရတဲ့တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေတဲ့ဟာခာနီကွန်ရက်တို့ရဲ့အဓိကခြေကုပ်ရာနေရာလို့ယူဆရတဲ့မြောက်ပိုင်းဝါစီဝစ်စတန်ပြည်နယ်ဒက်တာခဲလ်ဒေသမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အကြောင်းစစ်တပ်ကတရားဝင်ကြေညာချက်ထုတ်ပြန်ထားတာပါ။ပါကစ္စတန်ဝန်ကြီးချုပ်နဝက်စ်ရှာရစ်ကလည်းဒီပါကစ္စတန်အစိုးရအနေနဲ့အကြမ်းဖက်သမားတွေကိုသူ့မြေပေါ်ကနေအမြင့်ပြတ်ချိန်မုံသွားမယ်လို့ပေါ်ထူးနေတဲ့နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမိကွန်းမှာထပ်မံပြောဆိုသွားပါတယ်။မြောက်ပိုင်းဝါဇီရစ်စတန်နဲ့တခြားဒေသတွေမှာလက်ရှိဆောင်ရွက်နေတဲ့စစ်သွေးကြနှိမ်နှင်းရေးထိုးစစ်ဆင်မှုတွေကိုနောက်ဆုံးရည်မှန်းချက်တွေအောင်မြင်တဲ့အထိဆက်ပြီးတော့လုပ်သွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်။စစ်တပ်ဦးဆောင်တဲ့ဒီစစ်ဆင်ရေးကို2014ခုနှစ်ဇွန်လမှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့နိုင်ငံခြားသားစစ်သွေးကြတွေအပါအဝင်စစ်သွေးကြ 3,500 ကျော်ကိုချေမှုန်းနိုင်ခဲ့ပြီးဖြစ်တယ်လို့လည်းပါကစ္စတန်အစိုးရအရာရှိတွေကပြောပါရယ်။တစ်ချိန်တည်းမှာလည်းဒီပါကစ္စတန်စစ်သည်400နီးပါးတည်ဆုံခဲ့ရတယ်လို့ဆိုပါရယ်။အခုစစ်စင်ရေးကြောင့်ပါကစ္စတန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေကို80ရာခိုင်နှုန်းအထိရှော့ချနိုင်ခဲ့တယ်လို့လည်းအစိုးရအရာရှိတွေကပြောပါရယ်။အိန္ဒိယအာဖဂန်နစ္စတန်အရာရှိတွေကတော့ဝါစီရစ်စတန်စစ်စင်ရေးကြောင့်ပါကစ္စတန်ဘက်ကနေထွက်ပြေးလာတဲ့စစ်သွေးကြွတွေဟာသူတို့နိုင်ငံထဲကတာလီဘန်တွေနဲ့ပူးပေါင်းလာတာကြောင့်အာဖဂန်နိုင်ငံအတွင်းမှာတော့ပုံကန်အကြမ်းဖက်မှုတွေတိုးလာတဲ့အကြောင်းပြောပါရယ်ရှင်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေကြာသပတေးညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးလေယာဉ်တင်သင်္ဘောတွေထဲကတစ်စီးဟာဂျပန်နိုင်ငံမှာရောက်သွားပြီဖြစ်တာကြောင့်အမေရိကန်နဲ့ဂျပန်ကြားစစ်ဘက်ဆက်ဆံမှုပိုးပြီးတော့အားကောင်းလာတာကိုပြနေပါတယ်။စီစဉ်ထားတာတည်းရဲ့ဆော့ပြီးဂျပန်နိုင်ငံယိုကိုစုကစိတ်ကန်းကိုရောက်သွားတဲ့ Nimitz အတန်းအစားနျူကလ িয়ার စွမ်းအင်သုံး USS Ronald Reagan လေယာဉ်တင်သင်္ဘောကိုဂျပန်တာဝန်ရှိသူတွေကကြိုဆိုကြပါတယ်။ဒီလေယာဉ်တင်သင်္ဘောဂျပန်နိုင်ငံမှာရောက်လာတာရဲ့အနှစ်သာရနဲ့အမှတ်လက္ခဏာကိုချက်ကားပြောဆိုနေစရာမလိုပါဘူးလို့လေယာဉ်တင်သင်္ဘောကိုကြိုဆိုတဲ့အခါမှာအမေရိကန်ရေတပ်ရေးရာဝန်ကြီး Ray Mabus ကပြောပါတယ်။USS Ronald Reagan လေယာဉ်တင်သင်္ဘောဟာလက်ရှိအသုံးပြုနေတဲ့ Nimitz အတန်းအစားလေယာဉ်တင်သင်္ဘော10ဆင်းပဲရှိတဲ့အထက်ကတစ်ဆင်းပါ။အရင်ကဂျပန်မှာထားတဲ့ USS George Washington သင်္ဘောကိုပြုပြင်ထင်းထင်းရင်းနဲ့အဆင့်မြင့်တင်ရေးလုပ်ငန်းတွေလုပ်ဖို့အတွက်အမေရိကန်ကိုပြန်ခေါ်လိုက်တာကြောင့်အခု USS Ronald Reagan ကိုအစားထိုးချထားလိုက်တာဖြစ်ပါတယ်။ဒီလေယာဉ်တင်သင်္ဘောဟာဂျပန်နိုင်ငံရဲ့လုံခြုံရေးနဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းပေးတာမှာအားဖြစ်ပြီးမှဖြစ်တယ်လို့သင်္ဘောကိုကြိုဆိုတဲ့အနေနဲ့ဂျပန်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဂျပန်နိုင်ငံကအဖွဲ့အစည်းတချို့ကတော့လေယာဉ်တင်သင်္ဘောချထားတာကိုစန့်ကျင်ကန့်ကွက်ကြပါတယ်
။တရုတ်နိုင်ငံတောင်ပိုင်းကမ္ဘာကြီးပြည်နယ်မှာတနေ့လုံးဘုံးဖောက်ခွဲမှုဒါဇင်နဲ့ချီဖြစ်ပွားခဲ့ပြီးတရက်အကြာဒီကနေ့မှလည်းနောက်ထပ်ဖောက်ခွဲမှုတစ်ခုထပ်ဖြစ်ခဲ့ပါတယ်။မနေ့ကနေရတော်များမှဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုတွေအတွင်မှလူ9ယောက်ထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရခဲ့ကြတာပါ။အခုနောက်ဆုံးဖောက်ခွဲမှုကတော့လီယူချောင်းမျိုးကလီယူချန်ရက်ကွက်မှာရှိတဲ့6ထပ်တိုက်တစ်ခုမှဖြစ်ပွားခဲ့တာလို့တရုတ်အစိုးရပိုင်းစင်ဝါသတင်းမှာဖော်ပြပါတယ်။ဘုံပေါက်ခွဲမှုနဲ့တန်ရရှိထားသူဟာဝေမိသားစုကအသက်33နှစ်အရွယ်အမျိုးသားတဦးဖြစ်တယ်လို့လူချောင်မျိုးကအာဏာပိုင်တွေပြောဆိုတာကိုကိုးကားပြီးအစိုးရသတင်းစာကဖော်ပြပါရယ်ဖောက်ခွဲသူဟာစစ်မှန်ရေးနဲ့ပတ်သက်တဲ့အချင်းများမှုတစ်ခုကနေတာကိုမကျေနပ်လို့လက်တုံ့ပြန်တဲ့အနေနဲ့ဖောက်ခွဲခဲ့ပုံရတယ်လို့လည်းဖော်ပြထားပါရယ်တန်ရရှိသူကိုဖမ်းဆီးထိန်းသိမ်းထားသလားဆိုတော့သေချာမသိရသလိုဘာကြောင့်သူအခုလိုဖောက်ခွဲခဲ့တာလဲဆိုတဲ့အပေါ်မှာလည်းအာဏာပိုင်တွေကအတိမပြုနိုင်သေးပါဘူးမနေ့ကပောက်ကွဲမှုတွေဟာကုံတိုက်ကုံစုံဆိုင်အချင်းထောင်ယထာဘူတာယုံစေယုံတယုံနဲ့လဟာပြင်းစေးတခုအပါဝင်နေရာပေါင်း73နေရာမှာဖြစ်ခဲ့တာလို့ဒေသခံလူလူလုံချိုရေးဌာနကအတည်ပြုပါတယ်။ပါဆယ်ဖုန်းတွေကြောင့်ဒီပောက်ကွဲမှုတွေဖြစ်ခဲ့ပုံရတယ်လို့အစိုးရအပေါ်စင်ဝါသတင်းဌာနကပြောပါရရှင်
။ကိုရီးယားကျွန်းဆွယ်မှာငြင်းငြင်းရဖို့အတွက်နျူကလ িয়ার ဆန်ရည်မှန်းချက်တွေကိုဆွန့်လွတ်ဖို့တောင်ကိုရီးယားသမ္မတကမြောက်ကိုရီးယားကိုဒီကနေ့တောင်းဆိုလိုက်ပါတယ်။တေဂျွန်းမြို့မှာဒီကနေ့ကျင်းပတဲ့69နှစ်မြောက်လက်နက်ကင်တပ်ဖွဲ့များ၏အခမ်းအနားတွင်သမ္မတဘာဂွန်နဲ့ကအဲ့လိုတောင်းဆိုသွားတာပါ။မြောက်ကိုရီးယားကနျူကလ িয়ার ဆန်ရအစီအစဉ်တွေကိုဆက်လုပ်နေမယ်ဆိုရင်တော့အထူးကြံအခြေအနေတိထက်ပိုဆိုးရွားသွားစေမှာပဲဖြစ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဘယ်တော့မှရမှာမဟုတ်ဘူးလို့လည်းတောင်ကိုရီးယားသမ္မတကသတိပေးပါတယ်။အဲ့ဒီအခမ်းအနားကိုတောင်ကိုရီးယားကြီးရေလီလက်နက်ကင်တပ်တွေရဲ့တာဝန်ရှိသူတွေနဲ့အစိုးရတာဝန်ရှိသူတွေအပါအဝင်လူပေါင်း900လောက်တက်ရောက်ပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဒီကနေ့မိန့်ခွန်းပြောဖို့ရှိပါတယ်။ပါလက်စတိုင်းကောင်ဆောင်မမုတ်အဘက်စ်မိန့်ခွန်းပြောအပြီးတရက်အကြာမှာပဲ Mr. Netanyahu အလှည့်ကျတာပါ။ အစ္စရေးနဲ့ချုံဆူထားတဲ့20တပ်တန်းရှိတဲ့အော့စလိုညဉ့်ညဉ့်သဘောတူစာချုပ်တွေကိုဆက်ပြီးတော့လိုက်နာဖို့ပါလက်စတိုင်းတွေမှာတာဝန်မရှိတော့ဘူးလို့လည်းမစ္စတာအဘက်စ်ကပြောခဲ့ပါဗျ။ပါလက်စတိုင်းလူမျိုးတွေကိုနိုင်ငံတကာကအကာအကွယ်ပေးချဖို့ပုံထုနေအထွေထွေညီလာခံမိန့်ခွန်းထဲမှာမစ္စတာအဘက်စ်ကကုလသမဂ္ဂကိုတောင်းဆိုသွားပါတယ်။ဒါပြင်အစ္စရေးတို့ဟာဂါဇာမြစ်အနောက်ဘက်ကမ်းဒေသနဲ့ဂျေရုဆလင်အရှေ့ပိုင်းတို့မှာလူနေရပ်ကွက်အသစ်တွေတည်ဆောက်နေချိန်မှာပဲပါလက်စတိုင်းအကျဉ်းသားတွေကိုလွှတ်ပေးဖို့ညှဉ်းဆန်နေတယ်လို့လည်းမစ္စတာအဘက်စ်ကဆွဆွဲပြောဆိုပါတယ်။1993ခုနှစ်ညဉ့်ညဉ့်သဘောတူညီချက်ကိုပါလက်စတိုင်းတွေနဲ့ဆက်ပြီးအတိမတ်ပြုမလိုက်နာနိုင်တော့တဲ့အကြောင်းအစ္စရေးတို့အနေနဲ့သိမ်းပန်ရယူထားတဲ့နိုင်ငံတစ်ခုအဖြစ်လှုပ်ဆောင်ရမှာတွေအားလုံးကိုအပြည့်အဝတာဝန်ယူရမှာဖြစ်တဲ့အကြောင်းမစ္စတာအဘက်စ်ကပြောပါတယ်။ပါလက်စတိုင်းတွေအနေနဲ့ကုလသမဂ္ဂမှာဒီအပြည့်အဝအဖွဲ့ဝင်ဖြစ်ဖို့နဲ့နိုင်ငံတစ်ခုအဖြစ်အတိမတ်ပြုခွင့်ရထိုက်တယ်လို့လည်းသူကဆိုပါတယ်။မစ္စတာအဘက်စ်ရဲ့မိန့်ခွန်းဟာလညာလှည့်ဖြားလာတာဖြစ်ပြီးတော့အရှိအလယ်ပိုင်းမှာရန်လိုတဲ့အဖြတ်လုပ်ရက်တွေဖြစ်လာအောင်အားပေးနေတယ်လို့မစ္စတာနာတန်ယာဟုကတော့ချက်ချင်းပဲတုံ့ပြန်ပါတယ်ရှင်။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားခဲ့ကြတာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေနားဆင်နိုင်ကြပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်လက်တိုက်ထုတ်လွှင့်ပေးသွားမယ်တဲ့အရင်ဆုံးရွေးကောက်ပွဲအတွက်လုံခြုံရေးပြင်ဆင်မှုကိုကြည့်ကြရအောင်ပါရွေးကောက်ပွဲကာလအတွင်းရန်ကုန်တိုင်းဒေသကြီးရဲ့ရဲအင်အား90ရာခိုင်နှုန်းကိုလုံခြုံရေးအနေနဲ့အသုံးပြုသွားမယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကပြောပါတယ်ဒီအပြင်ရန်ကုန်တိုင်းဒေသကြီးအတွက်အထူးရဲအင်အား6000နီးပါးအသုံးပြုမယ်လို့လည်းပြောထားပါတယ်ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းကသတင်းတောက်မတ်မီခပေးပို့ထားပါတယ်ရှင်
ဒီကနေ့ကျင်းပခဲ့တဲ့52နှစ်ပြည့်မြန်မာနိုင်ငံရဲတပ်ဖွဲ့နေအခမ်းအနားမှာခုလိုပြောဆိုလိုက်တာပါရွေးကောက်ပွဲအတွက်ရွေးကောက်ပွဲကြိုကာလမဲဆွေကာလမဲပေးကာလနဲ့ရွေးကောက်ပွဲလွန်ကာလဆိုပြီးကာလ၄ခုခွဲကလုံခြုံရေးရယူသွားဖို့ရှိတယ်လို့ရန်ကုန်တိုင်းဒေသကြီးဒုတိယရဲမှူးကြီးဝင်းဘိုက VOA ကိုပြောပါရယ်ရွေးကောက်ပွဲအတွက်လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြတာပါ
ကျွန်တော်တို့2015ခုနှစ်ရွေးကောက်ပွဲအနေနဲ့ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်ပါတယ်လုံခြုံရေးစီမံချက်နဲ့ပတ်သက်လာရင်လည်းကျွန်တော်တို့ဟာလာ5သီးတော့ပါရှိပါတယ်မဲယုံနဲ့မဲယုံပရဝံအတွင်းကိုလုံခြုံရေးဆောင်ရွက်ဖို့တော့ကျွန်တော်တို့သူရဲများအခမ်းအနားဆောင်ရတာရှိပါတယ်အဲဒီမဲယုံရဲ့ကျွန်တော်တို့အနီးစည်းအတွင်းစည်းအပြင်စည်းအဝေးစည်းတွေကိုသက်ဆိုင်ရာဟလာစကမ်းမှုလူနယ်မှုကျွန်တော်ခရိုင်တပ်ဖွဲ့မှုရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့အနေနဲ့စီမျိုးနဲ့တတ်မှတ်ထားတာရှိပါတယ်ဒီပေါ်မှာလက်ရှိကျွန်တော်တို့တပ်ဖွဲ့ဝင်များရဲ့50ရာခိုင်နှုန်းအင်အားကိုတော့ရွေးကောက်ပွဲမှာအသုံးပြုမယ်လို့ရထားပါတယ
်ရွေးကောက်ပွဲမှာလုံခြုံရေးအတွက်အသုံးပြုမဲ့အထူးရဲတွေနဲ့ပတ်သက်ပြီးအရှေ့ပိုင်းခရိုင်ရဲမှူးမြင့်ထွေးကအခုလို VOA ကိုပြောကြားခဲ့တာပါအ
ောက်တိုဘာ15ရက်ကနိုဝင်ဘာ13ရက်ဒီတလတလဆောင်လဆောင်နှစ်ကြိမ်ထုတ်မယ်သူတို့ကျွန်တော်တို့က20ရက်က30ရက်ကိုတင်နှံပေးမယ်ကျွန်တော်တို့အခုလက်ရှိလည်းသူတို့ဟိုတင်နှံပေးဖို့တက်ဖွင့်နေကိုကျွန်တော်တို့နီးပြအနေနဲ့တင်နှံနေပေးနေတာဖြစ်ပါတယ်ဒါကျွန်တော်တို့အောက်တိုဘာ15ရက်ခန့်နိုင်တယ်သူတို့တင်နှံပေးမှာမဲယုံနဲ့ပတ်သက်ပြီးဘာလုပ်ရမလဲဘလူရီဆောင်ရမယ်မဲယုံနဲ့ပတ်သက်တဲ့လွတ်တော်ဥရေတွေကဘာတွေနီးဥရေဘာတွေဒါတွေကျွန်တော်ရှင်းပြမှာပါ15မှာစခန့်မှာပါ20မှာကျွန်တော်တင်နှံပေးမှာမဲယုံရဲ့လုံညုံရေးတော့အထူးရင်းနဲ့ထားပြီးတော့ကျန်တဲ့မဲတဲ့ပူတာတို့နယ်မြေလုံခြုံရေးတော့ကျွန်တော်လက်ရှိတပ်ဖွဲ့ဝင်နဲ့ဆောင်ရွက်မှာဖြစ်ပါတယ်
။လာမယ့်ရွေးကောက်ပွဲအတွက်လုံခြုံရေးကိုအထူးတတိထားလှုပ်ဆောင်မယ်လို့လည်းဒီကနေ့ကျင်းပခဲ့တဲ့ရဲတပ်ဖွဲ့နေမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေကပြောဆိုခဲ့ပါတယ်။လုံခြုံရေးအတွက်လှုပ်ဆောင်မယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဦးမြင့်စွေကအခုလိုပြောဆိုခဲ့တာပါ။မဲ
ဆွေစီမီကာလုံခြုံရေးရည်ကြီးသောကာလကူးဖြစ်ပြီးမဲဆွေစီယောမှာပါတီပေါ်ရှိခုနဲ့ခုကိုယ်စားလှုပ်နေတယ်လုံလာတဲ့ပြဿနာများဖြစ်ပေါ်လာနေတဲ့ပြင်လူမျိုးရေးဘာသာရေးတို့ကိုတောင်းပြုပြီးပြိပက္ခအတွင်ဆောင်ရွက်လှုပ်ရှားမှုများဆောင်လာပြီးသူရီယူကဘွယ်အောင်မြင်စွာကျင်းပနိုင်ရန်ကိုထိခိုက်လာနေတဲ့တွင်နေပြည်တော်များထောက်ခံရသူကသူတင်ကဘွယ်တားဆီးမှုများဆောင်ရွက်ကြမှာဖြစ်ပါတယ်။ဒါပြင်ဘာသာဝင်များမှာဖောက်ပွဲပြစ်မှုများကိုပြုလုပ်လာခဲ့စေရတဲ့အဲဆင်းဆင်းစင်းချင်းရေးစစ်ပြုစစ်စစ်ခြင်းများကိုလည်းရှေ့နှိမ့်ပြီးဆောင်ရွက်သွားကြဖို့ပြောကြားလိုပါတယ်။
လာမယ့်ရွေးကောက်ပွဲအတွက်အသုံးပြုဖို့လက်ရှိဝင်ကြီးဌာနရဲ့ဖွဲ့စည်းပုံအတိုင်းရဲအင်အားအပြည့်မရှိတဲ့အတွက်ရွေးကောက်ပွဲအထူးရဲဆိုတာကိုကာလတူခန့်အပ်အသုံးပြုသွားမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာမဲယုံလုံခြုံရေးနဲ့အမှားအယွင်းမရှိစေဖို့အတွက်ရွေးကောက်ပွဲအထူးရဲတွေကိုအသုံးပြုသွားမှာဖြစ်ပါတယ်။လက်ရှိမှာခန့်အပ်အသုံးပြုမဲ့အထူးရဲတွေကိုဝတ်စုံအနေနဲ့လက်ရှိရဲယူနီဖောင်းဝတ်စုံအတိုင်းထုတ်ပေးသွားမှာဖြစ်တယ်လို့ရဲမှူးမြင့်ထွေးကပြောပါတယ်။ ဒီအထူးရဲတွေဟာလာမယ့် 2015 အောက်တိုဘာကနေနိုဝင်ဘာအထိတစ်လကြာတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။တစ်လနဲ့အခြေခံလစာ 32,000 ကျပ်နဲ့နေထွက်စရိတ်အဖြစ်တရက်လျင် 1,000 ကျပ်ခန်းစားခွင့်ရရှိမှာပါ။2015အထွေထွေရေကောက်ပွဲကာလမှာတနိုင်ငံလုံးအနှံ့မဲယုံလုံးကျုံရေးတာဝန်ယူဖို့အတွက်အထူးရဲ 2,000 ကျော်ခန့်အပ်တာဝန်ပေးသွားမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လက်ရှိမှာရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲဆန္ဒရှင် 5,000 နီးပါးရှိပြီးမဲယုံပေါင်း 9,500 ကျော်ရှိပါတယ်။ဖွင့်လှစ်မဲ့မဲယုံတွေတိုင်းကိုရေကောက်ပွဲအထူးရဲတွေကလုံခြုံရေးအရာတာဝန်ယူမှာဖြစ်ပြီးမဲတင်ပို့မှုနဲ့နေမြေလုံခြုံရေးအတွက်ကိုတော့အများရန်ရဲဝင်တန်းတွေကပဲတာဝန်ယူသွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်
။ရေကောက်ပွဲကာလအတွင်းလုံခြုံရေးစောင့်ရှောက်မှုပြင်ဆင်နေတဲ့အခြေအနေကိုမိခပြောပြသွားခဲ့တာပါ။အခုတနိုင်ငံလုံးအပြစ်ရဆွေးနွေးပွဲတွေဘက်ကိုအလှည့်ပေးပါမယ်ရှင်။ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့19ခုရဲ့ထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးမှာတိုင်းရင်းသားလက်နက်ကိုင်10ဖွဲ့ကတနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရိုက်ဆဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးမှာမဟုတ်တဲ့အကြောင်းဗုဒ္ဓဟူးနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အခုလိုတိုင်းရင်းသားအဖွဲ့အများအများကအပြစ်ရစာချုပ်မှာပါဝင်လက်မှတ်ထိုးဖို့ညှဉ်းဆန်းလိုက်တဲ့အတွက်လာမယ့်အောက်တိုဘာရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရိုက်ဆဲရေးသဘောတူညီချက်ရဖို့ရည်မှန်းနေတဲ့ဦးသိန်းစိန်အစိုးရအတွက်ကြီးမားတဲ့အဟန့်တားတစ်ခုဖြစ်တယ်လို့မြမအရေးကြံကျင်သူတွေကပြောပါတယ်။သတင်းအပြည့်စုံကိုကိုရဲကောင်ကတင်ပြပေးထားပါတယ်ရှင်။
တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့19ဖွဲ့တက်ရောက်ခဲ့ကြတဲ့အဲ့ဒီထိပ်သီးညီလာခံအပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာနိုင်ငံရေးနဲ့စစ်ရေးအခြေအနေအမျိုးမျိုးကြောင့်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးဘူးလို့ဖော်ပြထားပါတယ်။မြန်မာအစိုးရဟာတနိုင်ငံလုံးကတိုင်းရင်းသားအဖွဲ့တွေရဲ့ယုံကြည်မှုကိုရဖို့စ조사ခဲ့ပေမဲ့ဒီထိပ်သီးညီလာခံမှာပါဝင်တဲ့အဓိကတိုင်းရင်းသားအဖွဲ့တွေကိုညီညွတ်မှုရအောင်မလုပ်နိုင်ခဲ့ဘူးလို့ Washington DC အခြေစိုက်တင့်တန့်အဖွဲ့တစ်ခုဖြစ်တဲ့ CSIS ကမြန်မာနိုင်ငံရေးလေလာသုံးသပ်သူတုတေတီဖော်ငွင့်က BOA ကိုပြောပါတယ်။
I think it's a major setback for President Thein Sein's efforts to sign
ဒါဟာအော်တိုဘာလမှာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရဲ့စာချုပ်ချုပ်နိုင်ဖို့ကြိုးပမ်းနေတဲ့ဦးသိန်းစိန်ဆိုရအတွက်ကြီးမားတဲ့အဟန့်တားတစ်ခုလို့ထင်ပါတယ်။ဒါဟာဆွေးနွေးပွဲမှာပါဝင်တဲ့အဓိကကြတဲ့တိုင်းရင်းသားအဖွဲ့တွေကိုတော့အချင်းချင်းညီညွတ်အောင်မစည်းရုံးနိုင်တဲ့အတွက်ဖြစ်ပါတယ်။အစိုးရအနေနဲ့ဒီတိုင်းရင်းသားအဖွဲ့တွေကိုစည်းရုံးနိုင်ဖို့သူတို့ရဲ့ယုံကြည်မှုကိုရဖို့အများကြီးကြိုးပမ်းအားထုတ်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့ညီလာခံအဆုံးသတ်ချိန်မှာတော့ဘယ်အဖွဲ့တွေကပါဝင်လက်မှတ်ရေးထိုးမယ်ဆိုတာကိုထိထိရောက်ရောက်မဆုံးဖြတ်နိုင်ခဲ့ပါဘူး။အစိုးရရဲ့နောက်လှမ်းမဲ့ခြေလှမ်းကတော့သမရဦးသိန်းစိန်အနေနဲ့ဒါကိုအောင်မြင်အောင်ဆက်လုပ်ဖို့ဆိုရင်သူတို့ဘက်ကဘာတွေကိုစွန့်လွတ်ပေးဖို့ဆန္ဒရှိတယ်လဲဆိုတာပေါ်မူတည်ပါလိမ့်မယ်
။တိုင်းရင်းသားအဖွဲ့တွေဟာအစိုးရနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ချုပ်နိုင်မှုကိုအလျင်စလိုမလုပ်ဘဲဆိုင်းငံ့လိုက်တာဟာရေတိုအတွက်ကြံ့ကြာမှုဖြစ်စေနိုင်ပေမဲ့ရေရှည်ငြိမ်းချမ်းရဖို့အတွက်ပိုကောင်းတယ်လို့အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်ကာလ်တန်တက္ကသိုလ်ကနိုင်ငံရေးသိပ်ပံနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပမောက္ခဦးထွန်းမြင့်ကသုံးသပ်ပါတယ်
။အခုလိုမျိုးဒီရေကောက်ပွဲကြီးနဲ့နီးလို့ဆိုရနဲ့ဆိုရနေပြီးတော့သူနာမည်ယူခြင်းလို့ဒီမို့သမားကြီးတင်ဆင်းရနေပြီးတော့ credit ဒီမို့သူလိုချင်လို့လုပ်တဲ့ပုံစံမျိုးမြင်ပြီးတော့မထိုးဘူးဆိုရင်လည်းဒါသဘာဝကျပါလေ
မြန်မာအစိုးရအနေနဲ့တိုင်းရင်းသားအဖွဲ့တွေနဲ့ယုံကြည်မှုတိစောက်ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်ကိုရအောင်မယူနိုင်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့လေ CSIS အဖွဲ့ကသူတည်သူဖုံငွေငါအခုလိုတုံ့တက်ပြောကြပါဗျ
I think officially we've seen their eternal fear of
အစိုးရဟာသွေးခွဲပြီးအုပ်ချုပ်တဲ့နှီးပြူဟာကိုတုံပြီးအုပ်ချုပ်ခဲ့တာနဲ့ပတ်သက်လို့တိုင်းရင်းသားတွေဘက်မှာဘယ်တော့မှပျောက်သွားမှာမဟုတ်တဲ့ကြောက်ရွံ့မှုတွေရှိနေတာကိုတွေ့ရပါတယ်ဒီကြောက်ရွံ့မှုတွေဟာအပြစ်ခတ်ရစဲရေးဆွေးနွေးပွဲရဲ့နောက်ဆုံးအဆင့်မှာပေါ်ထွက်လာတာဖြစ်ပါတယ်ဒါအပြင်အစိုးရဘက်ကလှုပ်ဖို့ရည်ရွယ်ထားတဲ့သဘောတူညီချက်တွေကိုစစ်တပ်ကရောတကယ်လိုက်နာနိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတန်တရားရှိနေပုံရပါတယ်အကြောင်းကတော့ပြည်ရဲ့စာချုပ်ချုပ်ဖို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းနဲ့ကချင်ပြည်နယ်တောင်ပိုင်းဒေသတွေမှာစစ်တပ်နဲ့တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဖြစ်ပါတယ
်ဒါအပြင်နိုင်ငံရေးဆွေးနွေးတဲ့နေရာမှာနှက်ဆိုင်နဲ့ငြိမ်းချမ်းရေးရဖို့အတွက်ဆိုရင်တိုင်းရင်းသားဒေသတွေမှာဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့စီမံကိန်းတွေလုပ်နေတာကိုရပ်တန့်ပေးဖို့ကိုလည်းထည့်သွင်းဆွေးနွေးဖို့လိုလိမ့်မယ်လို့ကာလ်တန်တက်ကတော်ကဦးထွန်းမြင့်ကပြောပါတယ
်နိုင်ငံရေးကိစ္စလို့ပြောတဲ့အခါမှာခုနကမြေသိမ်းတဲ့ကိစ္စတွေဆွေးနွေးရမယ်နောက်ပြီးတော့တိုင်းရင်းသားလူမျိုးတွေနေတဲ့နေရာတွေမှာဒီမိုင်းတွေတိစချတာတို့နောက်တစ်ခုကတရားရေးလျှောက်တာတို့ရေကတားရေးလျှောက်တာတို့ဒီချက်တက်လက်တင်တွေစတင်ပြီးတော့ကျွန်တော်တို့ပြောကြရမှာဖြစ်ပါတယ်အ အဲ့ဒါတွေကိုတော့ခုနကခရိုနီတွေတို့မို့ခုနစီးပွားရေးလုပ်ငန်းပိုင်ရှင်တွေလောက်ခင်းလောက်ခိုင်းထားပြီးတော့ခုနငင်းချမ်းရေးကိုခုနမနှတ်မပြည့်ရေးပေါ့လောက်ကြတဲ့အတွက်ငင်းချမ်းရေးကဒီလောက်နက်နက်ရှန်ရှန်စဉ်းစားပြီးတော့လောက်ချက်ငင်းချမ်းရေးမဟုတ်တဲ့သဘောမျိုးဆောင်းပါတယ်
တိုင်းသားအဖွဲ့တွေထဲမှာကချင်လွတ်မြောက်ရေးတပ်ဖွဲ့ KIO မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့နဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်မတော် AA တို့ပါဝင်တဲ့အဖွဲ့အစည်းပွဲကတော့ပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးဘူးလို့ထုတ်ပြန်ထားပါတယ
်။ကိုရဲကောင်ပြောပြသွားတယ်အပြစ်ရဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများလက်မှတ်ရေးထိုးဖို့ပါဝင်တော့မှာမဟုတ်တဲ့အကြောင်းတင်ပြချက်နဲ့တစ်ဆက်တည်းပဲဒီလိုတနိုင်ငံလုံးအပြစ်ရရေးတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေဘက်ကပါဝင်လက်မှတ်မထိုးတော့ဘူးလို့ဘာကြောင့်ဆုံးဖြတ်လိုက်တယ်လဲဆိုတာကိုသိရအောင် VOA 1တော်သူရှားဖောင်ကဆက်သွယ်မေးမြန်းတဲ့အခါမှာ KNU ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ထွေထွေအတွင်းရေးမှူးဖတိုစောကွယ်ထူဝင်းကအခုလိုစာပြီးတော့ပြောပါတယ
်။ဆိုလိုတဲ့နေရာမှာကျွန်တော်တိုင်းရင်းသားလက်နက်ကိုင်တစ်ဖွဲ့ချင်းစီရဲ့ဦးတည်ချက်ပေါ်ကိုကပါလဲဆိုတော့ကျွန်တော်နိုင်ငံအတွင်းကိုဆွေးနွေးပွဲကျွန်တော်တို့ဖြစ်ပေါ်လာရတဲ့ဖြစ်တဲ့ဒါကကျွန်တော်နိုင်ငံရေးဒီမှာကျွန်တော်တို့နိုင်ငံတော်ဖွဲ့စည်းမှုဖြစ်တဲ့ပယ်ရပြည်တော်စုကိုဖွဲ့စည်းမှုကိုကျွန်တော်တို့ကဆောင်ရွက်ဖို့အတွက်တော့နိုင်ငံတော်ဆွေးနွေးမှုဖြစ်လာမှာပဲဒီစာချုပ်ထဲမှာလည်းရေးထားတဲ့အပေါ်မှာနိုင်ငံရေးအတွက်ဆွေးနွေးပေါ်လာလို့ရှိရင်တော့ကျွန်တော်တို့ဒါကနိုင်ငံရေးညီလာပြည့်ကျွန်တော်လိုချင်တဲ့နိုင်ငံတော်ဖွဲ့စည်းမှုရမယ်ဆိုတဲ့ညီလာနဲ့ရွေးချယ်တာဟုတ်
လက်မှတ်ရေးထိုးပြီးသားအဖွဲ့တွေအနေနဲ့ KNU ပါဝင်ပေါ့နော်ဒီလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုရောဘလို့နီလန်းတွေဘလို့ပုံစံမျိုးနဲ့လက်တွဲပြီးတော့ခေါ်ဆောင်သွားဖို့ရှိလဲရှင
်ကျွန်တော်တို့ကလူလာကတဲ့ကောကဒါကကျွန်တော်တို့အတူတူလက်တွဲလုပ်လာခဲ့တာပဲအနေထားတစ်ခုမှာကျွန်တော်တို့ရဲ့လှုပ်ဆောင်တဲ့အနေထားကမတူဘဲရင်မရဲ့အတူတူပါပဲခုနကကျွန်တော်ပြောလို့ပဲဒီလိုပြင်ခါရစေသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့ဆိုတာအဖွဲ့အကုန်လုံးကလက်ခံတယ်ဒါနဲ့လက်မရေးထိုးရတဲ့အချိန်ကာလကိုပဲကွာဟမှုရှင်တယ်အချိန်ကာလဆိုတာကအကုန်လုံးပါရမှုဆိုတဲ့အချက်ကတွားပြီးတော့ခံနေတဲ့အပေါ်မှာဒီအကုန်လုံးပါဝင်ရမှုဆိုတာကအစိုးရရဲ့သဘောထားပြောင်းလဲမှုရှိလာမှဒါကအစိုးရသဘောထားပြောင်းလဲလာအောင်ကျွန်တော်လှုပ်ဆောင်နိုင်မှနော်အခုလက်ရှိနေထားတော့အဲ့ဒီနေထားမရှိသေးတဲ့အပေါ်မှာဒီလိုအပြစ်ခံရစေသဘောတူစာချုပ်မှာအကုန်လုံးလက်မရေးထိုးနိုင်ဖို့မဖြစ်ဘူ
းအစိုးရသဘောထားပြောင်းလဲလာအောင်ရောတိုင်းသားအဖွဲ့အစည်းတွေအနေနဲ့ဘယ်လိုမျိုးလှုပ်ဆောင်သွားဖို့ရှိလဲရှင
်ဒါစစ်တဲ့နေဆိုတာကနှစ်ဖက်စလုံးအပေါ်မှာလည်းမူတည်တာဟုတ်လောကရဲ့အခြေအနေနဲ့အစိုးရကအမြင်မတူတဲ့အပေါ်မှာနိုင်ငံရေးယူမချက်နော်သူရဲ့နိုင်ငံရေးရည်တည်ချက်ပြည့်စုံဖို့အတွက်လက်နက်ကင်ကြီးနဲ့ချန်ပီယံနဲ့ချင်းသုံးလဲဆောင်ရွက်နေကျွန်တော်တို့ကလည်းဒီလိုဆောင်ရွက်လာခြင်းနဲ့ဒါပေမဲ့ကျွန်တော်တို့ဖြတ်သန်းတဲ့အနည်းပေါင်း60ကျော်တော်တွင်မှဒီပြဿနာလည်းနေနေပဋိပက္ခနဲ့ရှင်းလို့မရဘူးဆိုတာကတော့အကုန်လုံးသိကြတယ်။ကျွန်တော်တို့လည်းအတွေ့အကြုံရသိလာခဲ့တယ်။အစိုးရလည်းဒါကိုသိတဲ့အပေါ်မှာအခုကျွန်တော်တို့တုံးနေတဲ့သက္ကလောနိုင်ငံပြဿနာကိုနိုင်ငံရေးရှင်းမယ်။ဒါကိုသဘောထားမတူတာတို့ကိုအကြမ်းဖက်နည်းနဲ့မတုံးပဲနဲ့နိုင်ငံရေးနည်းနဲ့မတုံးပဲနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးတော့ဘာဖြစ်တယ်လဲ။ဒါကိုကျွန်တော်ဆွေးနွေးမှပေါ်စီလာ။အခုကအစိုးရသဘောထားတော့တုံးပွဲကအဓိကကျန်တဲ့၃ပွဲပဲ၃ပွဲကတော့AA ခုနကကျွန်တော်ပြောလို့နောက်ကချင်းပြည်နယ်ခြေဆိုင်နယ်ဒုကြကလည်းပလောင်အစိုးရဘက်ကလည်းသူ့အနေနဲ့ bilateral လုပ်ဖို့ဆက်ဆောင်ရမယ်ဆိုတဲ့အနေနဲ့တပြိုင်နဲ့ပါလာအကုန်လုံးပါဝင်ရေးဆိုတာကတပြိုင်နဲ့လက်မရေးထိုးရမယ်ဆိုတဲ့သဘောမဟုတ်ပဲနဲ့ဖြည်းဖြည်းချင်းနှမွေနဲ့တစ်ဆင့်ပြီးတစ်ဆင့်သူ့နေရာနဲ့သူနော်သူ့အကတိုင်းတာနဲ့သူ့အချိန်ကာလနဲ့ပါလာဖို့တော့ဆောင်ရွက်ကြမယ်တပြိုင်နဲ့ပါမယ်ဆိုတာတဲ့ကျွန်တော်တို့တစ်ဆင့်ရပါလာမယ်နေထိုင်အကုန်လုံးပါနေတဲ့အနေထားနေဆက်ပြီးအကုန်လုံးပါလာနေတဲ့နေထိုင်ရောက်တော့ကျွန်တော်ကြိုးစားဆောင်ရမှာပေါ့
နောက်တစ်ခုကလေအခင်ယူနေနဲ့အခုလိုလက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာပေါ့နော်တချို့ဒီလိုမျိုးအပြင်မှာဝေဖန်ကြတာတွေကတော့ဒီစီးပွားရေးအကျိုးအများကြောင်းပုံကူရေးအကျိုးအများကြောင်းလို့လက်မှတ်ရေးထိုးတယ်လို့ပြောကြတာပေါ့ရှင်ဆိုတော့ဒီကိစ္စမှာရောKNU အနေနဲ့ဘယ်လို software ထူးဝင်းတို့အနေနဲ့ဘယ်လိုမျိုးပြောချင်လဲရှင
်ဒါကျွန်တော်တို့ပြောကြမှာပေါ့တချို့လူတွေကတော့ညာနော်အဲ့ဒါကတော့အမှမသိဘူးလေဒါ KNU တက်မှာကျွန်တော်ကြည့်ရတယ်ကျွန်တော်ရဲ့ KNU မျိုးသားခေါင်းဆောင်တွေတက်မှာပန်းရွက်တဲ့တူတော်မတွေ့သေးဘူးနော် KNU တက်မှာကြီးပွားချမ်းသာပြီးတော့ဟိုလူများတို့လိုတိုက်ကြီးကားကြီးနဲ့ကြီးနေတဲ့ KNU ကခုလည်းတော့ကျွန်တော်မတွေ့သေးရှိလဲရှိမို့ကျွန်တော်မသိရလဲဖြစ်မှာပေါ့နော
်ကျေးဇူးတင်ပါတယ်ရှင်ဘယ်လို software ထူးဝင်း
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိ တနအီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနအီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့ပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တည်သင့်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက barmis@voanews.com ဖြစ်ပါတယ်ရှင်။အခုတခါတော့လဲသိမ်းမှုတွေဘက်ကိုအလှည့်ပေးပါဦးမယ်။ဧရာဝတီတိုင်းမှာလွန်ခဲ့တဲ့ဆယ်စုနှစ်တခုကျော်ကတည်းကတိမ်စီထားခံခဲ့ရတဲ့မြို့ဝရေကြီးကွင်းဒေသကလဲမြေ2384ဧကပြန်လည်ရရှိရေးအတွက်ရာကနန်းရှိတဲ့ဒေသခံလယ်သမားတွေဟာဧရာဝတီတိုင်းပန်းတနော်မြို့မှာမနေ့တုန်းကဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းအစုံလင်ကိုတော့ VOA သတင်းတောက်မအေးအေးမာကစုံစမ်းမေးမြန်းပြီးတော့ပေးပို့ထားပါတယ်ရှင်
။ဆယ်စုနှစ်တခုကျော်ကြာကုမ္ပဏီကတင်ဆီထားတဲ့လယ်ယာမြေတွေပြန်လည်ရရှိရေးအတွက်ရေးရွာအုပ်စု6အုပ်စုကလယ်သမားတွေဟာပန်းတနော်မြို့မှာဆန္ဒပြခဲ့ကြတာပါ။ဘိုးဘွားဆင်ဆက်လုတ်ကင်လာတဲ့မြေတွေကိုသိသိခံထားရပြီးသူတို့မြေတွေပြန်ရရေးတောင်းဆိုကြရမှာလဲတရားစွဲဆိုဖမ်းဆီးထောင်ချတာတွေကိုကြုံနေရတဲ့အတွက်ဒေသခံလယ်သမားတွေဟာဆန္ဒထုတ်ဖော်ကြတာဖြစ်တယ်လို့လဲလယ်သမားရေးဆောင်ရွက်သူကိုလက်ကဆိုပါတယ်
။အော်လယ်သမားရေးဆောင်ရွက်တာကတော့ဒီဖိုးရမင်းကုံကြီးကဥကျင်းညာနေတော့အနောက်တောင်တိုင်းစစ်အာဏာရှင်တိုင်းမှာနေတော့သိတယ်ဆိုပြီးတော့96လောက်တည်းကသိတာလေ။အဲ96လောက်တည်းကသိတာဟုတ်အဲ့ဒီကကဘာလို့လဲဆိုတော့တိုင်းမှုနောက်တော့နိုင်စစ်တာတိုင်းတိုင်းမှုကနေသေးတယ်ဆိုပြီးတော့သိတယ်။အားနေစသေးတယ်။နောက်ပိုင်းကျတော့ဒီကခစ်တောင်းတဲ့နေ့မှကျတော့ဒီလိုမျိုးရတဲ့ညညာလုံးတိုင်းမှအတုံးကြီးကြီးပွင့်နေဆိုရင်တော့ဆက်ပဲ။အဲတော့စစ်ကမှနားမွေးမှုအတွက်နဲ့ဓာတ်ဆိုင်မှုဆက်ဆိုပြီးတော့အားလာအောင်၆မျိုးအဲ့ဒီတွေဆက်သိနေတာပေါ့နော်။အဲ့ဒီအရေးကိုဆန္ဒပြတာပေါ့အားလုံးပေါင်း300ကျော်တော့ရှိတယ်ဆိုတော့တိုးချပြီးတော့200ကျော်လေးဆက်တော်ဝတ်ကျန်ဆက်တော်တင်လာတော့ဒါပါပဲမှာတော့ဒုလူသေးတာရောအခုကတော့လက်ရှိမှာတော့သူက1384ကပေါ့နောက်ပိုင်းမှာသူကဒီလိုနေတာနဲ့ဒီတိုင်းကလုတ်ကင်ကအတုံးကျပြီဆိုပြီးတော့အဲ့ဒါနဲ့ပြန်ပြီးတော့တစ်ဖက်လွင့်နဲ့ပြန်လုတ်ပြန်တာပေါ့နော်အဲ့ဒီသူလုံးနေတဲ့ဒီလာရတဲ့အင်းပေါ့အဲ့ဒီအင်းဆက်သုံးရင်းရှိတယ်ညီမကြီးကြီးကွင်းမှာအဲ့ဒီအင်းဆက်သုံးရင်းအကာအကွယ်ယူဖို့အတွက်အဲ့ဒီလေလို့သိနေတယ်အဲကျေတော့ဘာမလို့အလုံးမောင်း40ကျော်လောက်ရှိရတယ်ဗျာကျွားယူကြီးကတကွေးလုံးဆိုတာဆက်ပေါ့25မိုင်တာတဲ့ပတ်ကိုဘာကျေတော့အခုရှိချောစု
လေသမားတွေအနေနဲ့ဆန္ဒပြဖို့အတွက်အချိန်ချင်းတင်ပြခဲ့ပေမဲ့ပယ်ချခံနေရပြီးနိုင်ငံတော်အထက်အဆင့်ဆင့်ကိုစာရီတင်ခဲ့ရမှာအခုလစက်တင်ဘာလ22ရက်နေ့ကစပြီးလေသိမ်းခံရတဲ့တောင်သူတွေကိုစစ်တပ်ကလာရောက်စစ်ဆေးပေးမှုတွေလုပ်နေတယ်လို့လည်းဆိုပါတယ်
အခုကတော့ဒီဥနိုင်ရဲ့ဥနိုင်တော့သမားရဲ့ညွန်ကြားချက်နဲ့ဒီရောဝီတူဥပ္ပောင်းနဲ့ဆွဲရတော့ဒီမှာလာပြီးတော့အဲ့ရအစတဲ့ဆစ်ဆင်းနေပြီပေါ့ကျွန်တော်တို့ဥနိုင်ငံတော်သမားအတိအစင်ကြီးစာတင်ထားတယ်ပေါ့တော့အဲ့ဒီနိုင်ငံတော်အမိန့်ချိန်ထားချက်တွေအတိုင်းညွန်ကြားချက်တွေအတိုင်းတီးကြရလောက်ဆောင်မလို့ဆိုအဲ့ရအင်းနဲ့တိုင်ထားတာပေါ့တော့ညွန်ရဲ့ခံစားနေလို့ရတယ်ပေါ့ပေါ့တော့သူတို့ရဲ့ထုတ်ပြန်ထားတဲ့ဒီအစိုးရဆုံးဖြတ်ချက်တွေကိုလိုက်တာအကောင့်ထဲပေါ်တော်ရင်းရှိရှိတဲ့အဲ့အော်နိုင်ငံတော်သမားနဲ့အနေပြီးတော့ဒါတွေကိုရှင်းရှင်းလင်းလင်းဆိုပြီးတော့တောင်းဆိုခဲ့တာလေအဲ့ဒီအခုဒီဆက်နဲ့နှစ်ရက်နှစ်ရက်အစားပြီးတော့ဒီတောင်းသူတွေစစ်တယ်ပေါ့နော်သူကမှသူတိုင်လာတဲ့လူတွေ
တောင်းသူတွေအနေနဲ့အရင်တုန်းကတိုင်ကြားမှုတွေလုပ်ရမှာတိုင်းအစင်းကတောင်းဝင်ရှိသူတွေကလာရောက်စစ်ဆေးပေးမှုတွေလုပ်ခဲ့ပေမဲ့ထူးခြားမှုတွေတော့မရှိလာဘူးလို့ဆိုပါတယ်လက်ရှိမှာတော့ကုမ္ပဏီတွေအနေနဲ့အင်းလီလန်ရရှိထားတဲ့မြေနေရာတွေ area တွေကိုတေချာတိုင်းထွာဖို့တောင်သူတွေရဲ့ဓမ္မဥချလုတ်ကင်လာတဲ့လေတွေပါဝင်မှုရှိမရှိတေချာစီစစ်ပေးဖို့သက်ဆိုင်ရာဌာနအသီးသီးကိုလေသမားတွေကတင်ပြတောင်းဆိုထားပါတယ်ရှင်
။ထိုင်းချေဆိုင်တဲ့ရင်တော့မအေးအေးမှစုံစမ်းတင်ပြသွားတာပါ။ VOA ကိုစာတိုက်ကနေပြီးတော့ဆက်သွယ်လို့ရဲဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာမှ855ကိုဆက်သွယ်နိုင်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတံလွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ကြိမ်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းပါရှင်။ကြာသပတေးနေ့ညနေပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ16 19 25တို့ကနေပြီးတော့ပဲဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။အခုအတန်လွှင့်ချိန်မိနစ်30အတွင်းမှာတော့2015ခုနှစ်နိုဝင်ဘာလ10ရက်မှာကျင်းပမဲ့ရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေကိုတိုးချက်ထုတ်လွှင့်ပေးဖို့အစီအစဉ်ထားပါရဲ့။အခုတိုးချက်ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာနားဆင်ကြရမှာကတော့အင်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကအနိုင်ရခဲ့ရင်ပြည်သူ့အကျိုးအတွက်ဘာတွေဆောင်ရွက်ပေးမှာပါလဲ။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒါအပြင်ကျွန်တော်တို့အင်္ဂလိပ်ဒေသမှာလိုအပ်နေတဲ့အင်းတောင်ဘိမရှိတဲ့မြို့နယ်ခွဲတစ်ခုရရှိ
အင်းအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဝင်းမြင့်ပြောကြားချက်နဲ့အတူရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးတော့ဒီကနေ့အတွက်နောက်ဆုံးရထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းတွေကကောက်နှုတ်ပြီးရှားဖောင်နဲ့ကိုအောင်အောင်တို့ရဲ့တင်ပြချက်ကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျရင်ကျင်းပတော့မယ့်တထွေရွေးကောက်ပွဲအတွက်လက်ရှိဝန်ကြီးဌာနရဲ့ဖွဲ့စည်းပုံတိုင်းလုံခြုံရေးအင်အားတွေအလုံးလောက်မရှိတဲ့အတွက်လုံခြုံရေးအင်အားသစ်တွေကိုတိုးခန့်ဖို့စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ရွေးကောက်ပွဲအကြိုကာလမဲဆွယ်စည်းရုံးရေးကာလမဲပေးတဲ့ကာလနဲ့ရွေးကောက်ပွဲလွန်ကာလအထိလုံခြုံရေးရယူဖို့အတွက်ရန်ကုန်တိုင်းဒေသကြီးရဲ့ရဲအင်အား90ရန်ကုန်တုံးအသုံးပြုသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးဒုတိယရဲမှူးကြီးဦးဝင်းဘူကပြောပါတယ်။ဒါပြင်ရန်ကုန်တိုင်းဒေသကြီးအတွက်အထူးရဲအင်အား6000လောက်အသုံးပြုသွားမှာဖြစ်တယ်လို့လည်းဆိုပါရယ်ရဲအင်အားတွေကိုအောက်တိုဘာ15ရက်နေ့ကနေနိုဝင်ဘာ23ရက်နေ့အထိတလတိုးခန့်ဖို့ရှိပြီး20ရက်နေ့ကနေ30ရက်နေ့အထိသင်တန်းပေးသွားမှာဖြစ်ကြောင်းအရှိတ်ပိုင်းခရိုင်ရဲမှူးဦးမြင့်ထွေကပြောပါရယ
်တစ်ဖက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမဲဆွယ်စည်းရုံးဖို့စီစဉ်ထားတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကမနှောကွင်းကိုအသုံးပြုခွင့်မပေးဘူးလို့ပြည်နယ်အစိုးရအာဏာပိုင်တွေကတားမြစ်လိုက်ပါရယ်ကချင်ရိုးရာယဉ်ကျေးမှုကော်မတီကခွင့်ပြုချက်ပေးထားပြီးမှပြည်내အစိုးရတာဝန်ရှိသူတွေဘက်ကတားမြစ်လိုက်တာဖြစ်တယ်လို့ NLD ပါတီရွေးကောက်ပွဲအောင်နိုင်ရေးတာဝန်ခံဦးဝင်းဘူကပြောပါရယ်။ဒါပေမဲ့ NLD ပါတီဘက်ကတော့မနှောကွင်းမှာအသုံးပြုခွင့်ရအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်ပါရယ်။ကချင်ရိုးရာယဉ်ကျေးမှုကော်မတီကရိုးရွာမနှောကွင်းကိုအသုံးပြုခွင့်ပေးတယ်ဆိုတာကိုစက်တင်ဘာလ23ရက်နေ့ကမြကြီးနားမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအကြောင်းကြားခဲ့တာဖြစ်ပေမဲ့ကချင်ပြည်နယ်အစိုးရအဖွဲ့ကတော့မနှောကွင်းကိုနိုင်ငံတော်နေကြီးရဲ့ကြီးကချင်လူမျိုးတွေရဲ့အရေးပါတဲ့ပွဲတော်တွေအတွက်သာခွင့်ပြုပြီးနိုင်ငံရေးပါတီတွေကိုမဲဆွယ်ခွင့်မပြုကြောင်းပြဿနာဖြစ်လာပါကတာဝန်ရှိသူကိုအရေးယူသွားမယ်လို့ရိုးရာယဉ်ကျေးမှုကော်မတီကိုစက်တင်ဘာ29ရက်နေ့ကအကြောင်းကြားပြီးတားမြစ်လိုက်တာဖြစ်တယ်လို့ဆိုပါတယ်အခုလိုပိတ်ပင်တာဟာသူတို့ဘက်ကမဟုတ်ကြောင်းသက်ဆိုင်ရာအစိုးရအဖွဲ့ကနေပြီးတော့မနှောကော်မတီကိုဒီမနှောကွင်းကိုအသုံးမပြုဖို့ဆိုပြီးတော့ပြောထားတာဖြစ်ကြောင်းပြည်내ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမောင်မောင်ကွန်းကပြောပါရယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲဟာတရားမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိဖို့အတွက် EU ဥရောပသမဂ္ဂအဖွဲ့ကရွေးကောက်ပွဲစောင့်ကြည့်လည်လာတုံ့တက်ရေးအဖွဲ့ကလည်းစက်တင်ဘာလ26ရက်နေ့ကတည်းကမြန်မာနိုင်ငံမှာရောက်ရှိနေပြီဖြစ်ပါတယ်ဥရောပသမဂ္ဂပြန်ကြားရေးဌာနကဆိုရမြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲစောင့်ကြည့်လည်လာရေး EOM အဖွဲ့မှအဖွဲ့ဝင်ကိုဦးပါဝင်ပြီးတော့ဥရောပသမဂ္ဂရဲ့ဒုဥက္ကဋ္ဌမစ္စတာအလက်ဆန်ဒါဂရက်ဖ်လမ်ဒရိုကဦးဆောင်မှာဖြစ်ပါတယ်မစ္စတာအလက်ဆန်ဒါဂရက်ဖ်လမ်ဒရိုဦးဆောင်တဲ့အဖွဲ့ဝင်ကိုဦးနဲ့အတူရွေးကောက်ပွဲကိုရေတိုနဲ့ရေရှည်စောင့်ကြည့်လည်လာမယ်အဖွဲ့နှစ်ဖွဲ့လည်းမြန်မာနိုင်ငံကိုရောက်လာဖို့ရှိပါတယ်အခုမြန်မာနိုင်ငံမှာရှိနေတဲ့ EU ရွေးကောက်ပွဲစောင့်ကြည့်လည်လာတုံးသက်ရေးအဖွဲ့နဲ့အတူထပ်ရောက်လာမယ်ရွေးကောက်ပွဲစောင့်ကြည့်လည်လာရေးအဖွဲ့တွေပူးပေါင်းပြီးတော့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လည်လာသွားမှာဖြစ်ပါတယ်ဒါပေမဲ့ EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လည်လာရေးအဖွဲ့ဟာတီးတန့်လွတ်လပ်တဲ့အဖွဲ့ဖြစ်တဲ့အတွက်ရွေးကောက်ပွဲဆိုင်ရာအဆင့်ဆင့်နဲ့ရွေးကောက်ပွဲရလာတွေကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်ပါဘူးရှင်
။ရှားဖောင်နဲ့တူကိုအောင်အောင်ပါဝင်တင်ဆက်ပေးထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းကောက်နှုတ်ချက်ကိုနားဆင်ကြရတာပါ။ကျမတို့ VOA TV သတင်းလွှာအစီအစဉ်ကနေပြီးတော့လဲရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးအစီအစဉ်ကိုတင်ဆက်ပေးနေပါတယ်။ဒီနေ့အတွက်တော့နိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ရွေးကောက်ပွဲအကတိကဝတ်တွေနဲ့ပတ်သက်လို့ပုံမှန်နိုင်ငံရေးပါတီမိတ်ဆက်အစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါရှင်။
လာမယ့်ရွေးကောက်ပွဲကိုရှမ်းပြည်နယ်အင်းလင်းဒေသကနေပါတီကြီးတွေအပြင်ဒေသခံတိုင်းရင်းသားပါတီငယ်လေးတွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။အင်းအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာလည်းအင်းလင်းဒေသကနေအမျိုးသားလွှတ်တော်ပြည်သူ့လွှတ်တော် ကြီးနယ်လွတ်တော်နဲ့အင်တိုင်းနာကိုယ်စားလှယ်နေရာတွေအတွက်ကိုယ်စားလှယ်၅ရာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးဝင်းမြင့်ကသူတို့တွေအနိုင်ရရင်ဘာတွေလေးထားလုပ်မယ်ဆိုတာကိုအခုလိုပြောပါတယ
်ဖွဲ့စည်းပုံအခြေခံဦးဒီပြင်ဆင်ရေးဒါအပြင်ကျွန်တော်တို့အင်းလေးဒေသမှာလိုအပ်နေတဲ့အင်းတောင်ဘိမ့်မှရှိတဲ့မြို့နယ်ခွဲတစ်ခုရရှိရေးကိစ္စနောက်အင်းလေးကရရှိထိန်သိမ်းရေးကိစ္စအစလီလည်းကျွန်တော်တို့အဓိကထားဆောင်ရွက်သွားပါမယ်ဒါပြင်ဒီကျွန်တော်တို့ပါတီရဲ့စူးစမ်းမှုကြောင့်ရရှိလာတဲ့เนาะအင်းလေးဒေတာဟောပါဟိုအင်းလေးအာနာဘိန်အင်းလေးအာနာဘိန်အဖွဲ့စည်းရတယ်ကျွန်တော်ဖွဲ့စည်းပြီးဖြစ်ပါတယ်အဲ့ဒီအင်းလေးအာနာဘိန်အဖွဲ့စည်းမှဆိုရင်ကျွန်တော်တို့ကဒေတာခံပြည်သူများအများဆုံးပါမှာဖြစ်ပါတယ်အဲ့ဒီအင်းလေးကအာနာဘိန်အဖွဲ့စည်းကိုဖွဲ့ပြီးတော့မှအင်းလေးကရရှိတည်တံ့ခင်ရဲ့ရင်းနဲ့ထိမ့်သိမ့်ကကွယ်ယူတော့နိုင်ငံတော်အစိုးရပြည်သူအားနဲ့ပူးပေါင်းမှုမှာဒါကျွန်တော်တို့လှုပ်ဆောင်သွားဖို့အစီအစဉ်ရှိပါတယ
်သူတို့ပါတီရဲ့အဓိကပြိုင်ပွဲတွေဟာတခြားပါတီငယ်လေးတွေလိုပဲအာဏာရပါတီနဲ့အင်အားကြီးအတိုက်ခံပါတီဖြစ်တယ်လို့ဦးဝင်းမြင့်ကဆိုပါတယ်ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာတခြားပါတီတွေကိုဘယ်လိုမူဝါဒတွေနဲ့ဝင်ရောက်ရှင်ပြိုင်သွားမယ်ဆိုတာကိုလည်းသူကအခုလိုပြောပါတယ
်ကျွန်တော်တို့ချမှတ်ထားတဲ့မူဝါဒကကျွန်တော်ပြောဒေသဖွံ့ဖြိုးရေးမှာအင်္ဂလိပ်ကရရှိတည်တံ့ခင်မြဲရေးကိစ္စလက်ရှိမီလေးကိစ္စနောက်အသေးစားအလှဆာစမှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိစ္စဟိုတယ်နဲ့ခီးသွားလာရေးဒါမြင့်တင့်ရေးကိစ္စဒါကတော့ဒေသဖွံ့ဖြိုးရေးပါဒါနိုင်ငံရေးအနည်းတွေကတော့ကျွန်တော်တို့ကဖက်ဒရယ်ပြည်ထောင်စုပေါ်ထွန်ရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးထုတ်တယ်အကြီးရချက်ပါပဲလမ်းပန်းဆက်သွယ်ရေးလက်စမီလုပ်ငန်းဟလာဟိုကျွန်တော်တို့ကန်ချောင်းဆက်မြောင်းလုပ်ငန်းလေးကိုနော်နောက်မြို့နယ်ဖွံ့ဖြိုးရေးလေးကိုကျွန်တော်တို့ကလှုပ်ဆောင်ပေးနိုင်ခဲ့တဲ့အတွက်ဒီလှုပ်ရလေးကိုကြည့်ပြီးတော့မှပြည်သူတွေကအဆုံးဖြတ်ပေးပါလိမ့်မယ်။ကျွန်တော်တို့ကတော့ဒီ2015ရွေးချယ်တင်မြောက်ပွဲမှာတော့2030ရဲ့စံချိန်အတိုင်းပဲရရှိအောင်ကျွန်တော်တို့ကြိုးစားဆောင်ရွက်ပေးသွားပါမယ်နော်။ကဘာကျော်တဲ့လူအင်သားဆိုတဲ့ဒါစီယုံကြီးဆောင်ဖို့ကိုကြိမ်ပြီးတော့မှကျွန်တော်တို့ညောင်ဆွေမြို့နယ်မှာပဲကျွန်တော်ဝင်ပြိုင်ပါပါကုဒေတာဖွံ့ဖြိုးရေးနဲ့ကုလူမျိုးရေးနိုင်ငံရေးစစ်မြင်ရအောင်ကျွန်တော်တို့ဝင်ရချင်းဖြစ်ပါတယ
်သူတို့ပါတီဟာ2010တုန်းကပါတီတီထောင်ခွင့်ရခဲ့ပြီး2010ရွေးကောက်ပွဲကိုလည်းဝင်ရောက်ရှင်ပြန်ခဲ့တဲ့ပါတီတစ်ခုဖြစ်ပါတယ်ဒါမဲ့ရွေးကောက်ပွဲကိုကရင်ပြည်နယ်ကနေလက်ရှိအာဏာရပါတီအင်အားကြီးတိုက်ခန့်ပါတီတွေအပြင်ဒေသခံတိုင်းရင်းသားပါတီတွေလည်းဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်ကရင်ပြည်နယ်ကနေလာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မယ်ဒေသခံတိုင်းသားပါတီတခုဖြစ်ပါတယ်စုစုပေါင်းကိုယ်စားလှယ်လောင်း44ယောက်ဟာကရင်ပြည်နယ်မွန်ပြည်နယ်နဲ့ရန်ကုန်မြို့တို့ကနေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ပါတီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့မန်းအောင်ကြည်စိုးကတော့လာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မယ်သူတို့ရဲ့ပါတီမူဝါဒကိုအခုလိုပြောပါတယ
်နိုင်ငံရေးမှာတော့အထူးသဖြင့်တော့အဓိကသုံးခုရှိတယ်တစ်ခုကတော့လူ့လက်ရှိညီမျှရင်တန်းလူချင်းဆိုတဲ့ဒီမိုကရေစီစနစ်ကိုအတိအကျအကောင့်တွေဖော်နိုင်မှုအရေးဒါတစ်ချက်နောက်တစ်ချက်ကတော့ဟိုပါပေါ့ဘူချုပ်ကင်မှုကင်းရှင်းမယ်ဒါမှမဟုတ်ရှင်လဲရှော့ကြမယ်နောက်ပြီးတော့ကိုပိုင်ဂျမာကိုဂျမာကိုဖန်တီးနိုင်ခွင့်ရှိတဲ့တကယ်ခိုင်မာမြဲမြံတဲ့ဒီဖက်ဒရယ်ပြည်တော်စုစနစ်ကိုချိန်တက်မယ်အဲနောက်ဆုံးတစ်ခုကတော့ဟိုပါပေါ့ဟိုတကယ်စစ်မှန်တဲ့ရင်းရင်းရေးတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးရရှိအောင်ဟန်တို့ပါတီကဒါလိုချင်တယ်သူမြန်တာနိုင်ငံရေးဆုံးချက်ပေါ့လေ
သူတို့ပါတီရဲ့အဓိကပြိုင်ဘက်တွေကတော့လက်ရှိအာဏာရပါတီနဲ့အတိုက်ခံအင်အားကြီးပါတီဒါမကပါတီတစ်ဖြစ်ပြီးအင်အားကောင်းမွန်တဲ့မျိုးသားတုတ်တက်ရေးပါတီနဲ့တခြားကရင်တိုင်းသားပါတီတစ်ခုဖြစ်ပါတယ
်အာဟိုပါမူရစီဝါမူရစီဝါအတတ်နိုင်ဆုံးဖြစ်နိုင်ရင်တော့လုံးဝပတ်ပြောက်သွားအောင်ပေါ့အဲ့ဒါကတော့အင်္ဂလိပ်ရဲ့တကယ်ကြီးမားတဲ့စိန်ခေါ်မှုပဲဒီကရင်ပြည်နယ်မှာဟိုခြားပြည်နယ်မှာလည်းစိန်ခေါ်ရှိမယ်ဒါပေမဲ့အကတော့စိတ်မချမ်းသာဘူးဟိုဒါတို့လုံးလုံးလည်းလည်းဟိုပေဖြစ်နိုင်အောင်ပျောက်သွားအောင်တော့ကြိုးစားမယ်ဆိုတော့ဒါကြီးမန်းကျက်တယ်ပေါ့လေအဲ့ဒါတော့ဖတ်ပါလ
ားကျေနဲမေရှေဝီဒနာကျေနော
်ပါတီကနေအမျိုးသမီးအမှတ်လောင်း9ယောက်လဲဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပြည်သူတွေကိုတော့မဖြစ်နိုင်တဲ့ကိစ္စမပေးဘူးလို့အခုလို့ပြောပါတယ်
ခင်ဗျားတို့ကိုဟိုဗာလုတ်ပေးမယ်ညာလုတ်ပေးမယ်ဆိုတဲ့ဟာမျိုးဟိုအတိမပြီးဘူး ဒီပြေးနိုင်တဲ့ခရီးတစ်ခုကတို့လုတ်ပြေးနိုင်တာရှိရင်တော့တတ်နိုင်စလို့ကြိုးစားပြီးတော့ကောင်တယ်ပို့ပြီးမယ်နောက်ပြီးတော့အငရုပါတီရဲ့ရည်ရွယ်ချက်ဥတီချက်ရည်မှန်းချက်တွေကိုပြောပြတယ်ပြောပြပြီးတော့ဒါကိုနှိမ့်သက်တယ်လက်ခံတယ်ဆိုလို့ရှိရင်တော့မဲထဲပါအငရုမဖြစ်နိုင်တဲ့ဟာတွေကိုတော့အတတ်နဲ့ဆိုကြိုးစားပြီးတော့ကောင်တယ်ပို့ပြီးမယ်ဆိုတဲ့ခရီးကိုတော့ပြီးလိုက်တယ်
ဖလုံးစောဝတီမိုကရက်တစ်ပါတီကနှစ်ထောင်တစ်ဆယ်မှာပါတီမှတ်ပုံနဲ့ရရှိခဲ့တာဖြစ်ပြီးအခုအချိန်မှာတော့ပါတီဝင်အင်အားတပေါင်းခွဲဝန်းကျင်လောက်ရှိနေပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။မြမကတရင်အေဂျင်စီကနေ BOA ကိုပေးပို့လိုက်တာပါ။နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲဆိုင်ရာခရီးကဝတ်တွေနဲ့ပတ်သက်တဲ့နိုင်ငံရေးပါတီမိတ်ဆက်အစည်းအဝေးကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
November မှာကျင်းပမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်အပြောင်းအလဲတွေပေါ်ပေါက်လာနိုင်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်မျှော်လင့်သူတွေကြားအမေရိကန်ပြည်ထောင်စုမှာကျောင်းလာတက်တဲ့မြန်မာနိုင်ငံကကျောင်းသူကျောင်းသားလူငယ်တွေဟာရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့သူတွေဖြစ်ပါတယ်။ဒါပေမဲ့ဒီ November ရွေးကောက်ပွဲမှာမြန်မာတန်ယုံကတစ်ဆင့်မဲပေးပေမဲ့ဘူးဆိုတာမသေးကြပါဘူး။ဝါရှင်တန်မြို့တော်အမေရိကန်တက္ကသိုလ်မှာကျောင်းတက်နေတဲ့ကိုသန်းထွန်းအောင်ကတော့မဲစင်းမှာသူ့နာမည်မပါတဲ့အတွက်တန်ယုံကိုအကြောင်းကြားထားတယ်လို့ပြောပါတယ်။ဟိုကျွန်တော်ပေးဖို့လည်းရည်ရွယ်ထားလို့ကျင်းမြန်မာပြည်မှာရန်ကုန်မှာရှိတော့တယ်ကျွန်တော်မဲစင်းသွားကြည့်တယ်။အဲ့မှာမဲစင်းမှားနေတယ်။အဲ့မှာတွေမှားပါတယ်လို
ပို့ထားလိုက်တယ်ပို့ထားနှစ်ခေါက်တော့ပို့လိုက်တခါဒါပေမဲ့ကျွန်တော်ဘာမှ reply တော့အခုထိတော့မလာသေးဘူးပေါ့နော
် Massachusetts ပြည်နယ် Boston မြို့ North Eastern တက္ကသိုလ်မှာကျောင်းတက်နေတဲ့မတ်စုပြည့်ရတနာကတော့ Boston မှာကျောင်းတက်နေတဲ့မြန်မာလူငယ်တွေကြားဒီရွေးကောက်ပွဲကိစ္စကစိတ်ဝင်စားပြောဆိုနေတဲ့အကြောင်းအရာတခုဖြစ်နေတယ်လို့ဆိုပါတယ်မဲပေးခွင့်ရမယ်ဆိုရင်သူမဲပေးမှာဖြစ်တဲ့အကြောင်းလဲ VOE ကိုပြောပါတယ
်ဟုတ်ရှိရဘောစမမြန်မာအကြောင်းသားရေများ
ဒီရွေးကောက်ပွဲနဲ့ပတ်သက်လို့မြန်မာလူငယ်တွေကြားမှာဘလောက်စိတ်ဝင်စားမှုရှိသလဲရွေးကောက်ပွဲအကြောင်းပြောတာမျိုးတွေရှိသလားသူတို့ရောတကယ်လို့မဲပေးခွင့်ရရင်မဲပေးမယ်လို့ထင်လား
ဟုတ်ရှိတယ်ဟုတ်သမီးနဲ့အမြင်တွေ့လို့လည်းရှိအမြင်မတွေ့လို့လည်းရှိ
ရွေးကောက်ပွဲအကြောင်းပြောပြလ
ားဟုတ်တခါတလေ
ပြောပြရွေးကောက်ပွဲအကြောင်းရွေးကောက်ပွဲအကြောင်းပြောပြတယ
်ဟုတ်
ဘယ်လိုတွေပြောပြလဲ
အာဘသူပါမလဲဘသူပါဘသူရွှေမလဲပေါ့
မတ်စုပြည့်ယတနာဒီလိုမြင်ပေမဲ့လည်းအမေရိကန်တက္ကသိုလ်ကကိုတန်းထုတ်အောင်ကတော့မြန်မာကျောင်းသူကျောင်းသားတွေအကြားရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုနေတယ်လို့မြင်တဲ့အကြောင်းအခုလိုပြောပါတယ
်ဒီလိုလာတဲ့လူတွေတော်တော်များများလည်းကျောင်းလာတက်နိုင်တဲ့လူတွေကလည်းဟိုပတ်စံရှိတဲ့အတိုင်းဝိုင်းရဆိုသူတို့ထင်တာစီးပွားရေးနဲ့နိုင်ငံရေးဆိုတာဘာမှမတက်ဆိုင်ဘူးလို့ထင်ပြီးတော့လုံးဝတရားကိုလက်တူရှူတာကြီးအများကြီးကျွန်တော်မြင်တွေ့ရပါတယ်
ရွေးကောက်ပွဲကနေပြောင်းလဲတဲ့စုံတရားဖြစ်နိုင်ခြင်းနဲ့ပတ်သက်လို့လည်းသူ့ရဲ့အမြင်ကိုကိုတန်းထွက်အောင်ကအခုလိုပြောပါတယ
်ဟိုဒီရွေးကောက်ပွဲမှာဒေါ်စုကတော့တမနာလုံးဝဖြစ်နိုင်မှုဆိုတော့ဟိုဖြစ်စေချင်ပေမဲ့လည်းဖြစ်နိုင်မှုဆိုတော့အဲ့လိုယုံကြည်ထားပြီးတာဖြစ်တယ်ဒါပေမဲ့ဟို NLD ကအများစုလွတ်တော်တွေရောက်သွားရင်တော့အပြောင်းလဲတစ်ခုဖြစ်လာမယ်လို့ကျွန်တော်ပြောနေပါတယ
်အမေရိကန်ပြည်ထောင်စုမှာကျောင်းလာတက်နေတဲ့မြန်မာကျောင်းသားလူငယ်တချို့ရဲ့ရွေးကောက်ပွဲပေါ်အမြင်သဘောထားတွေပဲဖြစ်ပါတယ်ခင်ဗျာ
ရရှိမြပြမြန်မာတန်းသားလက်နက်ကင်ဖွဲ့စည်းတီးတီးကဒီထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တန်းသားထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီအပြစ်ခတ်ရက်စေးညှိနှိုင်းရေးအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တန်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမို့လို့မြန်မာအစိုးရအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးအပြစ်ခတ်ရက်စေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်အဲ့တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးရေးအခြေအနေညဉ့်ညဤလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးသက်မဲ့ကျွန်တော်ဆွေးနွေးပွဲတက်ကိုအခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။စနေနေ့ညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေနားဆင်နေရတာဖြစ်ပါတယ်။ မကြသေးခင်ကအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ဒုခွင့်ရေးလှုပ်ရှားသူညီမြချင်းမြမအဖွဲ့ကညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့မေရီလန်းပြည်နယ်အတွင်းကမြမမိသားစုတွေတွေ့ဆုံပြီးမြမနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ရွေးကောက်ပွဲလွတ်လပ်တရားမျှတမှုရှိနိုင်တဲ့အခြေအနေပြည်သူလူထုရဲ့စိတ်ဝင်စားမှုမဲစင်းတွေမှားယွင်းနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြောဆိုဆွေးနွေးချက်ပထမပိုင်းကိုနားဆင်ကြရအောင်ပါရှင်
ဟုတ်ကျမတို့ဒီနေ့ရတော့အခုကလေမြမပြည်ကနေပြီးတော့တကူးတကကိုလာရောက်တဲ့ဦးအောင်မျိုးမင်းပေါ့နော်ဒါလူခွင့်ရေးကိုဒီတက်တက်ကြွကြွအောင်မြမပြည်မှာဒီလူခွင့်ချင်းတွေကိုစောင့်ကြည့်ပြီးတော့အများတန်းဝေဖန်ပြောဆိုပြီးတော့လူခွင့်ရေးတက်ကြွလှုပ်ရှားသူတယောက်ရောက်နေတဲ့အချိန်မှာကျမတို့ဒီမိန်လန်းမိသားစုနဲ့လည်းပျော်ပျော်ရွှင်ရွှင်တွေ့ဆုံကြရင်းနဲ့ပေါ့နော်အခုဒီနေ့ကတော့အဓိကအဖြစ်ကတော့ကျမတို့မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ကလည်းနှစ်လလောက်ပဲလိုတော့တယ်ဆိုတော့အဲ့ဒီအချိန်မျိုးမှာဒီမြန်မာနိုင်ငံရဲ့ဒီလက်ရှိလူခွင့်ရေးအခြေအနေနဲ့ရွေးကောက်ပွဲမတိုင်ခင်အခြေအနေတွေဒီရွေးကောက်ပွဲပေါ်မျှော်လင့်ချက်တွေကျမတို့ဒီမိန်လန်းမိသားစုတွေဝိုင်းဝန်းဆွေးနွေးတဲ့အစီအစဉ်လေးပါပဲကျတော့အားလုံးပဲဒီလွတ်လွတ်လပ်လပ်ဒီပေါ်မှာဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့အမြင်လေးဒီဥရောပမျိုးမင်းကကြတော့ဒီမြန်မာနိုင်ငံမှာအခြေစိုက်နေတဲ့ဒီလူခွင့်ရေးကိုနီးကပ်စောင့်ကြည့်နေတဲ့လူတစ်ယောက်ဖြစ်တဲ့အခါကျတော့ဒီပေါ်မှာသူ့မေးမြန်းချင်တာတွေနဲ့မေးမြန်းလို့ရအောင်ကျမတို့ရဲ့ဒီစကားဝိုင်းလေးဒီကနေ့စတင်တဲ့သဘောပါပဲဆိုတော့အားလုံးပဲပါဝင်ဆွေးနွေးကြစီချင်ပါတယ်
ဟုတ်ပထမအဆုံးကျွန်တော်ပြောချင်တာပါဗောနော်တွေ့ရရန်ဝမ်းသာပါတယ်ကျွန်တော်လည်းမတွေ့ရတာကြာလို့ပေါ့အခုကျွန်တော်ကအခုမြန်မာပြည်မှာတွေ့တဲ့ချိန်မှာပြည်သူတွေကြားထဲမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တီးမိခောက်မိရှိတယ်ဗျအဲ့ဒီနေရာမှာနှစ်မျိုးတွေ့ရတာတွေ့ရတယ်တချို့ကတော့ဒီရွေးကောက်ပွဲတစ်ခုကမြန်မာနိုင်ငံရဲ့အပြောင်းအလဲတစ်ခုကိုဖန်တီးနိုင်မယ်เนาะအရလက်တစ်ခုထွက်လာမယ်ဆိုမျှော်လင့်တဲ့သူတွေရှိပါတယ်ထို့သဖြင့်တိုင်းပြည်နဲ့ပတ်သက်လို့ဒီနိုင်ငံရေးအသိရှိကြတဲ့သူတွေလူမှုရေးအသိရှိကြတဲ့သူတွေပေါ့သူတို့ကတော့ဘယ်သူတွေမဲပေးမလဲဘယ်လိုလုပ်မလဲဆိုတော့စိတ်လှုပ်ရှားမှုတွေရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းလူတော်များများကရွေးကောက်ပွဲကလည်းဘာမှမထူးကြပါဘူးပြောင်းလဲမှုမဖြစ်နိုင်ပါဘူးဘယ်အစိုးရတက်တက်ဘာမှထူးမှာမဟုတ်ဘူးဆိုတော့စိတ်မျိုးရှိနေတယ်တွေ့ရတယ်တချို့ဆိုလို့ရှိရင်ဘယ်လောက်ထိတောင်ပြောလဲဆိုရင်တော့ရွေးကောက်ပွဲနေမဲသွားပြီးငါတို့တနေ့ဝင်ငွေတောင်ညော့သွားနိုင်တယ်ဆိုတော့အယူဆနှစ်ခုရှိတယ်ပေါ့ဒါကပြည်တွင်းမှာဖြစ်နေကြတဲ့အသွေးမတူတဲ့ပုံစံမျိုးလေးကျွန်တော်ဆက်စပ်ပြီးတင်ပြချင်ပါတယ်အဲ့တော့ကျွန်တော်ကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးလေ့လာထားတာမဟုတ်ဘူးဒါပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်လူခွေရှုတော့မှပြောမယ်ဆိုရင်တော့ရွေးကောက်ပွဲဆိုတာလွတ်လပ်ရမယ်ဆိုလိုချင်းကလူတိုင်းကကိုယ့်ရဲ့ဆန္ဒအတိုင်းကိုပေးနိုင်ရမှရှိရမယ်နောက်တစ်ခုကတော့ကျွန်တော် fair ဖြစ်ရမယ် fair ဖြစ်မယ်ဆိုတော့မျှတရမယ်နိုင်ငံရေးပါတီအခုဆိုအများကြီးပြိုင်ကြတာရှိပါလိမ့်မယ်အဲ့တော့ပါတီတစ်ခုပေါ်မှာထားတဲ့အခွင့်အရေးပါတီတစ်ခုပေါ်မှာချမှတ်တဲ့စည်းကမ်းပါတီတိုင်းလိုက်နာရမယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့ကပါပြောလဲဆိုလို့ရှိရင်တော့ကျွန်တော်တို့ဒီညီမျှမှုရှိရမှာပေါ့နော်အဲ့ဒါမျိုးဆိုလို့ရှိရင်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အခုဆိုလို့ရှိရင်လူထုအခြေပြုအဖွဲ့တော်များများလည်းလုပ်နေတာရှိတယ်စူးစမ်းနေတာရှိတယ်မျှော်လင့်နေတာရှိတယ်တချို့ကလည်းမထူးကြတာရှိတယ်အဲ့တော့ဒီမှာရှိနေကျွန်တော်ရဲ့ဟိုတွေးကြတဲ့မိတ်ဆွေတွေတော့ဘာတွေများသိကျင်လဲနည်းနည်းလေးပြောပြပေးပါလား
အာမေးချင်တာလေးတစ်ခုရှိပါတယ်ဘာဆိုကတော့ကိုအောင်မျိုးမင်းပြောတဲ့အထက်မှလည်းပါတယ်ရွေးကောက်ပွဲဆိုတာလွတ်လပ်တရားမျှတရမှာပေါ့အခုဟိုအရင်ကရွေးကောက်ပွဲတွေတော့ခဏထားလိုက်ပါအောင်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကကျွန်တော်တို့ဒီမီဒီယာတွေလေးလာသူတွေရှိရနေတဲ့ဆင်သိရတာကမဲတွေလိန်နေအကြီးအကျယ်ပေါ့ဆိုကြပါစို့တချို့မဲစပြီးကြီးတဲ့အချိန်မှာသူတို့ကရှုံးနေတယ်ခဏမနေ့ကနိုင်သွားတယ်ဘာလို့ဆိုညကျတော့ကားရင်လာပြီးမဲကပ်ပြားတွေပေးသွားတယ်မဲကပ်ပြားတွေစီစဉ်တာတွေဖြစ်တယ်ပေါ့မှားယွင်းတာတွေအများကြီးရှိတယ်မဲပေးနိုင်သူစည်ရင်းတွေမှားတယ်အများကြီးရှိတယ်လို့ကျွန်တော်သိခဲ့ရတယ်အဲ့တော့အခုလာမဲ့ဒီရွေးကောက်ပွဲမှာကောနော်အခုလိုဟလာတရားမမျှတတာတွေဒါတပတ်သက်ညစ်တာမျိုးတွေမမှန်ကန်တာတွေရှိနိုင်သလားရှိနိုင်သေးသလားမရှိနိုင်ဘူးလားဘယ်လိုထင်ပါလဲ
ဟုတ်ကဲ့မဲနဲ့ပတ်သက်လို့ကျွန်တော်တို့အခုချိန်ထိစိုးရိမ်မှုတွေရှိနေတုန်းပါပဲဥပမာဆက်ဆာချင်းဒီမဲဆန္ဒနော်ပေးပိုင်ခွင့်ရှိတယ်လို့စည်ရင်းထွက်ထရာကျွန်တော်တို့မှာတော်တော်အတန်တွေထွက်ကုန်ဘာကြောင့်လဲဆိုတော့တကယ်တမ်းမဲပေးခွင့်ရှိပြီမဲမဲစည်ရင်းမပါတာရှိတယ်တချို့ကလည်းမဲစရင်ပေးဖို့အတွက်တေဆုံးသွားတာအဝေးရောက်နေတာရှိပေမဲ့မဲစရင်ပါတော့ပြည်သူလူထုကြားထဲမှာဆက်ဆက်ရင်စိုးရိမ်မှုဖြစ်လာတယ်။ဒါကသွေးရသားရဖြစ်တာလား။ဒါမှမဟုတ်လို့ရှိရင်စနစ်မှားယွင်းမှုကြောင့်ဖြစ်တာလား။ဒါမှမဟုတ်ရှင်တမင်တသက်ဒီလိုမျိုးအခြေအနေမျိုးဖန်တီးပြီးတော့ဖြစ်လာလားဆိုတာကျွန်တော်တို့မြေးလာတယ်။ဘာကြောင့်လဲဆိုတော့အရင်ရွေးကောက်ပွဲမှာဖြစ်ခဲ့တဲ့ဟာတွေကအခုချိန်ထိမမေ့နိုင်သေးဘူးဗျ။ကြိုတင်မဲတွေရောက်လာတာနော်ဘယ်မှမသိတဲ့အထောက်လိုက်ရောက်လာတဲ့ဟာတွေနောက်တစ်ခါမဲပေးခွင့်ရှိမဲ့သူကကိုယ်တိုင်မဲမပေးဘဲနဲ့သူကမဲပေးခွင့်ရတယ်ဆိုပြီးတော့လှုပ်ဆောင်တာရှိခဲ့တယ်။အဲ့တန်တရားတွေကရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့လူစည်ရင်ထုတ်ပြန်နေကအမှားတွေတွေ့ရတဲ့အချိန်မှာပြည်သူလူထုမှစိုးရိမ်စရာဖြစ်လာတယ်။အဲ့ဒါတွေကတော့ကျွန်တော်ရှိတုံးမယ်။အဲ့တော့ကော်မရှင်ကတော့ပြောနိုင်ပါတယ်။ဒီနှစ်မှာကြိုတင်မဲကိစ္စသူတို့ထိန်းချုပ်ပါမယ်လို့ပြောတယ်။ကြိုတင်မဲပေးဖို့ကအစိုးရစည်ရင်ပေးထားရမယ်။ရှောက်လွာနဲ့လုပ်ရမယ်။အဲ့ကြိုတင်မဲပေးထားတဲ့သူကအကြောင်းအရာခိုင်လုံမှကြိုတင်မဲပေးပိုင်ခွင့်ရှိမယ်ကြိုတင်မဲပေးနိုင်တဲ့စည်ရင်းတွေကိုမဲရုံမှာကတ်ထားမယ်အ အဲ့ဒါနဲ့ပတ်သက်ပြီးတော့ရထားတဲ့ဘသူကမဲဘသူရထားလဲဆိုတာတွေ့မယ်ဆိုတော့ပုံစံမျိုးတော့လုပ်တယ
်ခုလက်ရှိမဲရွေးမယ်လို့မဲပေးမယ်လို့စလိုက်တဲ့အချိန်မှာသေတဲ့လူကလည်းမဲစင်းထဲမှာပါလာတယ်ကျွန်တော်တို့အဝေးရောက်ကျွန်တော်လည်းတော့ခုကြောင်းသားပဲကျွန်တော်အိမ်ကိုနှစ်ခါလာပြီးတော့ကျွန်တော်နာမည်နဲ့မောင်ရင်ထွေးမဲပေးဖို့စင်းပါလေမဲပေးမှာလားကျွန်တော်အမေကပြောလိုက်တယ်90တုံးကလည်းမပါဘူးခုနောက်ဆုံးတစ်ခေါက်မဲပေးတော့လည်းမပါဘူးကြာမှာဘလို့ဖြစ်ပြီးလာပေးရတာလဲကျုပ်ကတော့ခိုးရတာကြာပြီဟိုနိုင်ငံတော်ရောက်နေပြီဆိုတော့မဟုတ်ဘူးတဲ့ဗမာလူမျိုးတဲ့ရဲ့မဲကိုအသေးကြမဲတပြားဟာတန်ဖိုးရှိတဲ့အတွက်ပါလားမပါလားဆိုလာပေးတာတဲ့ဒါကြောင့်မို့အမေကပြောလိုက်တယ်ငါသားနှစ်ခါရှိပြီပြောလိုက်တာဒီတစ်ခါလဲမဲထပ်ပေးရမယ်ဆိုတော့ကျွန်တော်ပြောလိုက်ပါတယ်ကျွန်တော်ဒီမှာမဲပေးဖို့စီရင်ပေးတယ်ဒီဗမာတန်ကြီးကြောင့်ကျွန်တော်ဘလက်လစ်စတဲ့မှာထည့်တာဆိုတော့ကျွန်တော်ဘာသွားလုပ်ပေးရမလဲအဲ့လိုပဲကျွန်တော်တို့လူမျိုးတွေအများကြီးပဲအဲ့လိုနာမည်တွေတုံးပြီးတော့အဲ့သူကအဲ့အခွင့်အရေးတွေနဲ့အဲ့နာမည်တွေယူပြီးတော့သူတို့ဘက်ပါအဲ့မဲတွေသူတို့ယူမယ်လို့ကျွန်တော်မျှော်ခင်တယ်ပေါ့ဗျာအဲ့တော့ဘယ်လိုမြင်မှလဲမသိဘူ
းဟုတ်ကဲ့ကျွန်တော်ပြောအသေးချာမဲတပြားကအရင်အရေးကြီးပါတယ်နောက်တစ်ခါမဲပေးခွင့်ဆိုတာအခြေခံကြတဲ့ဟာဖြစ်ပဲဒါပေမဲ့မဲပေးခွင့်ရရုံနဲ့မကောက်ခုနပြောတဲ့လွတ်လပ်ပြီးတော့တန်ရှင်းပြီးတော့မျှတာတဲ့ရွေးကောက်ပွဲဖြစ်မှာဒီအသေးချာမဲတပြားတွေကမှန်ကန်တဲ့မဲတွေဖြစ်လာမှာပါအဲ့တော့အခုလိုမျိုးမဲပေးခွင့်ရှိတဲ့နေရာမျိုးမှာအခက်အခဲရှိတယ်မဲမပေးရမဲ့သူတွေမဲပေးလာတယ်ဆိုဒါဘာလဲဖြစ်လာဆိုတော့လက်စားမှုတွေဒါကိုအတုံးချပြီးတော့လိန်လဲမှုတွေဖြစ်နိုင်တဲ့အတွက်အရန်ကိုကျွန်တော်သတိထားသင့်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီရွေးကောက်ပွဲမတိုင်ခင်မှာသကောင်စင်းစစ်သွားတယ်ဗျအိမ်တိုင်းရွာတိုင်းလူတိုင်းအဲ့ဒီမှာဆိုရှင်စည်ရင်းနေရပြီးသားဒီမှာစစ်ဆေးတဲ့သကောင်စင်းတွေကဒီလိုမျိုးအရေးကြီးတဲ့ရွေးကောက်ပွဲမှာဘာကြောင့်မတုံးတာလဲဘာကြောင့်မဲပေးခွင့်ရှိတဲ့သူမဲမပေးခွင့်ရှိတဲ့လူတေတဲ့လူဆိုတဲ့အရာကိုဘာကြောင့်မလုပ်တာလဲဘာတကောင်စင်းရဆိုတဲ့ဟာကတိုင်းပြည်မှာမှန်ကန်သောစစ်တမ်းတွေကောက်ယူဖို့အချက်လက်တွေကောက်ယူဖို့တိုင်းပြည်ရဲ့အနာဂတ်ကိုဒီစစ်တမ်းမှာစည်ရင်းနေလှုပ်ဆောင်ဖို့အခုအရေးကြီးတဲ့ရေးကောက်ပွဲကာလရောက်လာပြီ။ဒါပေမဲ့ဘာကြောင့်တကောင်စင်းရဇလန်းတွေကဒီမှာမပြီးပြတ်တာလဲ။ဘာကြောင့်မှားယွင်းနေရတာလဲ။ကျွန်တော်ပြန်မေးစရာရှိတယ်။တကယ်လို့မတော်တဆမှုကြောင့်မှားယွင်းနေဆိုကျွန်တော်လက်ခံနိုင်တယ်။သူတို့ကလည်းပြောပါတယ်မှားယွင်းလာတိုင်းမှာ။ဒါပေမဲ့တတ်မှတ်တဲ့အချိန်လေးကရမ်းနေတယ်။အခုလိုမျိုးကိုရင်ထွေးလိုကိစ္စဆိုရင်အမေရိကကိုဆက်သွဲအမေရိကမှာပြန်လာပြန်ပြတ်တိုင်ဆိုအခုဒီမှာစပြီးလှုပ်ဆောင်မယ်သူဟိုကပြန်ပြတ်တိုင်ကြတဲ့အချိန်လေးရောက်အချိန်ကုန်သွားပါပြီ
။မင်းကိုကျွန်တော်မေးချင်တာအခုလက်ရှိပေါ့နော်ဒီမဲတွေလိန်တဲ့ကိစ္စတွေကိုလိုက်ပြီးတော့မှဟိုအသေးချဆင်းဆင်းရအားနဲ့လိုက်ပြီးကောက်ပေးနိုင်တဲ့ចောင်းသားတွေပေါ့အခုတကယ်ပြမြာဓာចောင်းသားတွေအတိုင်းပြိုတကယ်ကိုထူထောင်နေတဲ့ဆွဲចောင်းသားတွေကိုအခုထန်းထန်းမှသူတို့ထောင်ထဲကိုဖမ်းထည့်ထားတာကဒါမရိုးသားဘူးဆိုတာတော့ကျွန်တော်အနေနဲ့မြင်တယ်။ဘာကြောင့်လဲဆိုတော့ဒီကလေးတွေကအများကြီးအလုံးလုံးနိုင်တယ်ဆိုတာကိုသိတယ်။အဲ့လိုအလုံးလုံးနိုင်နေတဲ့ဘာကတာတကတာအဲ့လိုပေါ့နော်။ရကအဲ့ကလေးတွေအကုန်လုံးသူတို့ကတကယ်လုံးနိုင်တဲ့ကလေးတွေကိုထောင်ထဲကိုထည့်ထားခြင်းအားဖြင့်ဒီမဲရွေးတဲ့အခါမှာလဲဒီကလေးတွေရဲ့မဲနောက်တော့ဒီကလေးတွေလုံးနိုင်တဲ့ဟိုပေါ့နော်ကြီးစုနိုင်တဲ့ဒီမတရားတဲ့နီလန်းတွေကိုလိုက်ပြီးကြီးနိုင်တဲ့ကလေးတွေကိုထောင်ထဲထည့်ထားတာဒီအစစ်အစိုးရရဲ့လိန်လယ်မှုစုခုလို့ကျွန်တော်အနေနဲ့မြင်တယ်။အဲ့ဒါရောကိုအောင်မျိုးမင်းနဲ့ဘယ်လိုမြင်လဲအဲ့ဒီကိစ္စကို
ရွေးကောက်ပွဲမှာကျွန်တော်တို့စောင့်ကြပ်မှုလှုပ်ဆောင်မှာနိုင်ငံသားတိုင်းရဲ့တာဝန်ပါเนาะပို့ပြီးတော့တာလှုပ်ဆောင်ကြမဲ့လူကတော့ကိုယ်တိုင်းပြည်ချစ်ပြီးတော့တန်ရှင်းမျှတာပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ခြင်းနဲ့တက်ကြွလှုပ်ရှားသူတွေတာဝန်ခံတာအရေးကြီးပါတယ်ဒါပေမဲ့ခုနလိုမျိုးတက်ကြွလှုပ်ရှားတဲ့သူတွေကအခြေခံခွင့်ရဖြစ်တယ်လွတ်လပ်ဆိုတာမဲပေးခွင့်တော့မရဘူးနောက်တစ်ခုကသူတို့ရဲ့နိုင်ငံချစ်စိတ်ကြောင့်တာဝန်ထမ်းဆောင်မဲ့စေတနာဝန်ထမ်းထမ်းဆောင်မဲ့ကိစ္စမှာသူတို့မပါနိုင်ဘူးဒါတိုင်းပြည်မှာနစ်နာဆုံးရှုံးမှုဖြစ်ပါတယ်အဲ့တော့ကျွန်တော်စဉ်းစားဖို့ကဟိုဒီကိစ္စမျိုးကတော့မဖြစ်သင့်ဘူးဗျ။ဘာလို့လဲဆိုတော့လူတိုင်းကလွတ်လွတ်လပ်လပ်ပေးပိုင်ခွင့်ရှိတယ်။နောက်တစ်ခုကကျွန်တော်ပြန်ပြောချင်တာရွေးကောက်ပွဲမှာစောင့်ကြပ်မဲ့သူတွေအခန်းကဏ္ဍပေါ့။ဒါကအရင်အရေးကြီးတယ်။အဲ့တော့ရွေးကောက်ပွဲမှာအောင်နိုင်ရေးလုပ်တဲ့သူနဲ့ရွေးကောက်ပွဲကိုစောင့်ကြပ်မဲ့လူမတူကြဘူး။အောင်နိုင်ရေးလုပ်မဲ့လူသူပါတီတစ်ခုပဲသူလုပ်မှာဖြစ်တယ်။ဒါကြောင့်မလို့အောင်နိုင်ရေးကမ်ပိန်းမန်နေဂျာတို့ပါလို့မဲ့ရွေးကောက်ပွဲစောင့်ကြပ်တဲ့သူရဲ့တာဝန်ထဲမှာပါတီဆိုတာမရှိဘူး။ဒါပေမဲ့ဒီရွေးကောက်ပွဲကပေတံ၃ခုဖြစ်တဲ့တန်ရှင်းနဲ့မျှတတယ်လွတ်လပ်တယ်ဆိုတော့ပေတံနဲ့တိုင်မယ်။မှားလို့ရှိရင်ဒါကိုချပြထမ်းထားတဲ့ရန်နေရာတိုင်းတိုင်ကြမယ်။အဲ့ဒီပုံမှာဘယ်လောက်ထိအရေးယူလဲလှုပ်ဆောင်မယ်။တကယ်လို့မှားရင်နိုင်ငံတကာရလှုပ်ဆောင်နိုင်မယ်။အဲ့တော့တိုင်းပြည်ချစ်တဲ့သူတွေရွေးကောက်ပွဲကိုကောင်းကျင်တဲ့လူတွေကပို့ပြီးတော့တာဝန်ထမ်းဆောင်ကြမှာပေါ့။ဒါပေမဲ့အဲ့လိုမျိုးထမ်းဆောင်နိုင်မဲ့သူသူတို့ရဲ့အခန်းကဏ္ဍကရွေးကောက်ပွဲစောင့်ကြပ်တဲ့ကာလမဟုတ်ဘဲနဲ့အချင်းတောင်တည်းမှာအချိန်ကုန်နေရတာကျွန်တော်သိမဖြစ်တဲ့အရာပါပဲ။
ဥအောင်မြို့မင်းနဲ့မေရီလန်းမြန်မာမိသားစုရဲ့ရွေးကောက်ပွဲစကားဝိုင်းမှာရှင်။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကနေအပြောင်းလဲတွေပေါ်လာစေခြင်းပေမဲ့လွတ်လပ်မြတ်တာတဲ့အခြေအနေနေပါတယ်ဆိုပြီးပြည်သူတွေကြားမှာအကောင့်မြင်မျှော်လင့်ချက်တွေနေပါနေပါတယ်။ဒါပေမဲ့လည်းရေဘေးတန်တင့်ခဲ့တာလို့တဘာဝ BND ရဲ့တွေကြောင့် ဒီရွေးကောက်ပွဲကျင်းပရေးအပေါ်မှာနှောက်ယှက်ဖြစ်စီမှာမဟုတ်ဘူးလို့လည်းတုံ့တက်ကြပါတယ်ရွေးကောက်ပွဲပေါ်သဘောထားမြင်တွေကိုတော့ကိုဝင်းခတ်မောင်ကစူးစီးတင်ပြထားပါတယ်ရှင်
If the election is free and fair throughout the country, I believe that တကယ်လို့တိုင်းပြည်လုံးမှာလွတ်လပ်မျှတရရွေးကောက်ပွဲကျင်းပနိုင်မယ်ဆိုရင် NLD အပြတ်သက်နိုင်ရလိမ့်မယ်လို့ယုံကြည်တဲ့အကြောင်းနိုင်ငံရေးသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရဲမျိုးသိန်းကပြောဆိုသွားတာပါ။ဒါပေမဲ့တကယ်အခြေအနေမှာလွတ်လပ်မျှတပါမယ်ဆိုတဲ့အာမခံချက်မရှိတဲ့အတွက်ဘသူအနိုင်ရမလဲဆိုတာခံမရခက်လိမ့်မယ်လို့သူကဆိုပါတယ်။မြန်မာပြည်သူတွေကြားမှာတော့တရားဝင်မဲဆွယ်ပွဲတွေစပြီဆိုတာနဲ့ရွေးကောက်ပွဲကနေအပြောင်းအလဲတစ်ခုပေါ်လာနိုင်လိမ့်မယ်လို့မျှ
ပြည်သူတွေကပေါ်တီပေါ်ကုန်လုံးအဲ့ဒါပဲလိုချင်တယ်စိတ်တည်းကဒါပဲမျှော်မှန်းတော့ပြည်တော်စုတွေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့ကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တာပါမယ်လို့အာမခံထားပါတယ်ညာလို့ရကဏ္ဍမော်ရနော်ငါကတော့ကျွန်တော်ပြောတရားမျှတဲ့အခြေအနေကြောင့်မကျင်းပပြီပေါ့နော်ဒီလိုအာမခံထားပေမဲ့မြန်မာနိုင်ငံသူနိုင်ငံသားတွေကြားမှာတန်ရရီလည်းရှိနေဆဲဖြစ်ပါ ကတော့ VOA ကိုအခုလိုပြောပါဗျာ
မမြင်ပါဘူ
းဘာကြောင့်မမြင
်ဘာကြောင့်လဲဆိုအခုသူတို့လှုပ်နေတဲ့အခြေအနေကိုကြည့်ပြီးရောပေါ့နော်တကယ်ဖြတ်လို့ရတာပေါ့ဒီလိုမျိုးလွတ်လွတ်လပ်လပ်အဲ့လိုမျိုးမဲဆွယ်ရတယ်ဘာလို့လှုပ်လို့မရဘူးပေါ့နော်အဓိကပါတီတစ်ခုလည်းသူတို့လိုက်ပြီးအတိုက်ခံလုပ်နေရပေါ့အဲ့ဒါကြည့်ပြီးကဲဖြတ်တာ
မဲဆင်းတွေမှားယွင်းတဲ့ကိစ္စကလူတွေရဲ့တန်တရားကိုအဓိကကြီးထွားစေခဲ့တယ်လို့လည်းပြောပါဗျာ
တော်တော်လေးတော့မဲအဲ့ရက်ွက်ကြုံမှာပေါ့နော်တော်တော်လေးတော့အငင်းပွားနေကြတယ်ပေါ့သူတို့နာမည်မပါတာရောမပုံတင်တဲ့ဘက်တွေမားတာတော့တချို့ဆိုတမိသားစုလုံးမားတာတော့အဲ့လိုမျိုးတော့ပါပါတယ်ကျမတော့မပါဘူးကျမတော့တမိသားစုလုံးပါတယ်မှန်လဲမှန်တယ
်မကြသေးခင်လပိုင်းနေအတွင်းမြန်မာနိုင်ငံတဟွန်းရေကြီးရေရှမ်းမှုတွေကြောင့်ရွေးကောက်ပွဲအပေါ်လူတွေစိတ်ဝင်စားမှုရော့ကျသွားနိုင်သလားဆိုတဲ့ပုံမှာလည်းသူ့ရဲ့အမြင်ကိုအခုလိုဆက်ပြောပါတယ်
ဒီရေဘေးကယ်ဆယ်ရေးတွေကလည်းအကုန်လုံးလဲဝိုင်းဝန်းပြီးတော့ကူညီနေကြတာပဲလေခုနေရာတော်တော်များများနဲ့လည်းအဆင်ပြေသွားကြပါပြီ
လူလူကြားမှာလည်းဒီရွေးကောက်ပွဲအကြောင်းအသိပညာပေးအစီအစဉ်တွေနဲ့ပတ်သက်လို့ဒေါ်နန်းနီနီထွေးကပဲဆက်ပြောသွားခဲ့ပါတယ
်လူတွေကတော့အခုတော်တော်လေးကိုပွင့်လင်းလာပါပြီအဲ့အသိပညာပေးမှုတွေလူတွေကဂိူးဆိုင်ပြီးတော့နားထောင်လာကြတယ်ပေါ့နော်နောက်ပြီးရွေးကောက်ပွဲတွေတော်တော်များများစိတ်ဝင်စားလာကြပါ
ကိုဝင်းခမ်းမောင်ပြောပြသွားခဲ့တာပါရှင်အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိင်္ဂါကြေညာပေးပါဦးမယ်ရှင
်စီးရီးယားနိုင်ငံမှာတိုက်ခိုက်ကြခြင်းတွင်တစ်ဖက်နဲ့တစ်ဖက်ရှောင်ရှားနိုင်ရင်နီလန်တွေကိုဆွေးနွေးဖို့အမေရိကန်နဲ့ရုရှားစစ်ဖက်နှစ်ခုကြားရေးပေါ်ဆွေးနွေးပွဲတစ်ခုလုပ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတောင်းဆိုလိုက်ပါတယ်အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်မြို့မှာအမေရိကတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့ကွန်ဒူးစ်မြို့ရဲ့တစ်စီတစ်ပိုင်းကိုတာလီဘန်ဆက်သွေးကြွားရီလက်ထက်ကနေပြန်သိမ်းယူနိုင်လိုက်ပြီလို့အာဖဂန်စစ်တပ်ကပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာနေဆင်လုံလေကြောင့်မွတ်စလင်ဖျားဖူးကာလာအတွင်ပြီးခဲ့တဲ့တဲ့ဘက်ကအလူအုပ်ပြူကြတာကြောင့်သေဆုံးသွားတယ်လို့အတည်ပြုနိုင်တဲ့အီရန်နိုင်ငံသား464ယောက်ထိရှိသွားပြီလို့အီရန်နိုင်ငံဟာ့ချ်အဖွဲ့အစည်းကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးလေယာဉ်တင်သင်္ဘောတွေကတစ်စီးဟာဂျပန်နိုင်ငံမှာရောက်သွားပြီဖြစ်တာကြောင့်အမေရိကန်နဲ့ဂျပန်ကြားဆက်ဖက်ဆက်ဆံမှုပိုပြီးအားကောင်းလာတာကိုပြနေပါတယ်။စီစဉ်ထားတာတဲ့တရက်ဆော့ပြီးဂျပန်နိုင်ငံယူကိုစုကစေကန်းကိုရောက်သွားတဲ့ Nimitz အတန်းအစားနျူကလ িয়ার ဆော့ရင်တို့ USS Ronald Reagan လေယာဉ်တင်သင်္ဘောကိုဂျပန်တာဝန်ရှိသူတွေကကြိုဆိုကြပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကရှာဖောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.